Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာတော်လာရှင်ပေါင်ပေးရနေခင်းနဲ့နေ့တစ်နေ့ဖြစ်နိုင်ကြပါသေးလို့ဆုတောင်းမေတ္တာပို့သပါရယ်2022ခုနှစ်မေလ23ရက်ဒီနေ့ကနေညပိုင်းဗီဒီယိုမြန်မာပိုင်းအစီအစဉ်လေးကိုည9နာရီကနေ10နာရီထိဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီခင်ဗျာကိုဗစ် -19 ရေပေါ်အခြေအနေကြောင့် VOA အစီအစဉ်လေးကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေတာပါဒီကနေ့မှာတော်လာရှင်တို့နားဆင်ကြရမယ့်အစီအစဉ်လေးထဲမှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူ
ဒီတူကတော့ ES ကန်ကိုတင်ပတ်လာတယ်ပေါ့ဒီရဲ့လေးရောက်သမိထားတယ်အဲ့ဖက်ကကြံ့ညာတယ်ဒီတူကတော့နေရာဖြစ်ရလို့ခဲ့နေရ
တယ်ပြားပြင်းနဲ့မိုးပြဲမျိုးက ES ကန်တစ်ခုကိုပြည်သူ့ကာကွယ်ရေးတပ်ကတင်ပတ်လိုက်တဲ့အကြောင်းသတင်းပြပို့ခြင်းနဲ့အတူပညာရေးနဲ့ဖုံပြိုးရေးအဖွဲ့ကဥမင်းဦးနဲ့ဆက်သွယ်မေးမြန်းထားတဲ့မြန်မာရေးဆွေးနွေးကန်ဦးစီတူအောင်မြင့်ရဲ့သတင်းတုံ့တက်ချက်မြန်မာပြည်မှပြည်စာများကန္တသတင်းတွေကတုဒ္ဒစတဲ့အစီအစဉ်တွေထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ဇော်ဝင်လိုက်တဲ့အတူမမြဆင်အောင်ကတင်ဆက်ပေးပါမယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာလေးလနီးပါးကြာလာပြီဖြစ်ပေမဲ့ဆက်အာဏာရှင်ဆန့်ကျင်ဆန္ဒပြပွဲတွေနေရာဒေသအတော်များများမှာဆက်ရှိနေသေးပါ။အစောပိုင်းကာလတွေတုန်းကလိုဆန္ဒပြသူအရေးအတွက်မများတော့ပေမဲ့ပြည်သူတွေဟာရရနီလန်ပေါင်းစုံနဲ့အာဏာရှင်ကိုဆက်လက်ဆန့်ကျင်နေကြပါလေ။ဆီယနာရှင်စန့်ကျင်ဆန္ဒပြပွဲတွေနေ့စဉ်ရက်ဆက်စုစုလို့ပြုလုပ်နေတဲ့တင်းနေနိုင်တိုင်းတပွဲမြို့ကန်တွေရဲ့တပ်ပေါင်းစုတပိတ်ဒီကနေ့လဲလက်မတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်အလားတူပဲလောင်းလုံမြို့မှာအကြောင်းသားတွေအပါအဝင်ပြည်သူတွေစုပေါင်းပြီးမိုးရွာနေတဲ့ကြားထဲမှာပဲလက်မပေါ်ထွက်ချီတက်ဆန္ဒပြခဲ့ကြပါတယ်ကချင်ပြည်နယ်ဖားကမြို့မှာလည်းအခါတိုင်းနေ့တွေလိုပဲဆီယနာတိတ်မှုစန့်ကျင်ရေးတိုင်းရင်းသားပေါင်းစုံတပိတ်ပြုလုပ်ခဲ့ပါတယ်။ထိခိုက်တိုက်ဆုံမှုတွေများခဲ့တဲ့စကိုင်းတိုင်းမုံရွာမြို့မှာတော့အာရုံဥတပိတ်အပြင်ပေမတပိတ်စီချောင်းမုံရွာမြို့အနောက်ဖက်ချမ်းရွာပေါင်းစုံတပိတ်တို့အပြင်မန္တလေးတိုင်းမတရားမြို့နယ်အရှေ့ပိုင်းမှာတော့အာဏာရှင်စန့်ကျင်ရေးကျေးလက်အာရုံဥတပိတ်ပြုလုပ်ခဲ့တယ်လို့မန္တလေးမြို့ပေါ်မှာတော့လူငယ်တွေလက်ဖက်ဆိုင်တပိတ်ဆင်နွှဲခဲ့ကြပါတယ်။မိုးကုတ်မြို့ကြက်ပြင်းစေးအထက်တန်းကျောင်းအနီးမှာဒီကနေ့ဘုံပေါက်ကွဲမှုဖြစ်ပွားခဲ့တဲ့အတွက်စစ်ကောင်စီတပ်ဖွဲ့ဝင်တို့ထိခိုက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်လာတူပဲကချင်ပြည်နယ်ဖားကမြို့နယ်ကစူပောင်းယုံအနီးမှာပောက်ကွဲမှုနှစ်ခုဖြစ်ခဲ့ပေမဲ့ဒဏ်ရာရမှုရှိမရှိဆိုတာတော့မသိရသေးပါဘူး။မြန်မာအာဏာသိမ်းစစ်ကောင်စီတပ်ဖွဲ့တွေနဲ့တိုင်းဒေသလက်နက်ကိုင်ညွန့်ပေါင်းအဖွဲ့တွေကြားတင်းငွေနေမနဲ့အစောပိုင်းကတရုတ်မြန်မာနယ်စပ်မူဆယ်မြို့အနီးမှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းရိုက်တာသတင်းမှဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ကန့်ကွက်မှုတွေနိုင်ငံတော်ဖြစ်ပေါ်ခဲ့တာမှာစစ်ကောင်စီဘက်ကအကြမ်းဖက်ဖြိုခွဲမှုတွေရှိခဲ့ပြီးတဲ့နောက်နိုင်ငံတွင်းကမြို့အတော်များများမှာပောက်ကွဲမှုတွေမိရှုမှုတွေအပြင်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ပြစ်ခတ်တိုက်ခိုက်မှုတွေလည်းဖြစ်ပေါ်နေတာပါတရုတ်နဲ့နယ်စပ်ကုန်သွယ်ရေးမှာအရေးပါတဲ့ရှမ်းပြည်နယ်မူဆယ်မြို့မှာဒီကနေ့ဖြစ်သွားခဲ့တဲ့တိုက်ပွဲအပြင်အရင်ကလည်းစစ်ကောင်စီတပ်တွေနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအပြင်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအချင်းချင်းအကြမ်းလည်းမကြာခဏတိုက်ပွဲဖြစ်ပွားလေးရှိပါတယ်ထိခိုက်တိုက်ဆုံမှုသတင်းတော့မသိရသေးဘူးလို့ဆိုပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုအကြမ်းဖက်တဲ့နည်းနဲ့ဆန့်ကျင်ကန့်ကွက်နေကြတဲ့ CDM လှုပ်ရှားမှုမှာပါဝင်သူဆရာမ 13,500 ကိုစစ်ကောင်စီကအရာထူးကရဆိုင်းလိုက်ကြောင်းမြန်မာနိုင်ငံဆရာမများတမကရဲ့ကြေကြာချက်ကိုကိုးကားပြီးရိုက်တာသတင်းမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာပညာသင်နည်းအသစ်အတွက်ကျောင်းတွေပြန်ဖွင့်ကန်နေရပိုင်းအလိုမှာကျောင်းဆရာမတွေကိုအခုလိုအရာထူးကရဆိုင်းလိုက်တာဖြစ်ပါတယ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ကလေးကကျောင်းဆရာမတွေအပါအဝင်ကျမရေဝန်ထမ်းအနေနဲ့အစိုးရဝန်ထမ်းအများအပြားကအကြမ်းမဖက်အာဏာဖီဆန်တဲ့အနေနဲ့အလုံမစင်းမဲ့ဆန္ဒပြနေကြတာကြောင့်အစိုးရလုံငန်းအတော်များများရပ်ဆိုင်နေပါတယ်မနေ့စနေနေ့အထိရာထူးကရပ်ဆိုင်ခံထားရတဲ့ဆရာမ 13,500 ရှိသွားပြီလို့အမည်မဖော်လိုတဲ့ဆရာမများတမကအဖွဲ့ဝင်တဦးကိုကိုးကားပြီးရိုက်တာသတင်းမှဖော်ပြထားပါတယ်စစ်တပ်ရဲ့ပညာရေးစနစ်ကိုဆရာမတွေအပြင်ကျောင်းသားတွေကပါအကြောင်းမတက်ဖက်တပိတ်မောက်နေကြတာကြောင့်ကျောင်းသားတွေရောဆရာမတွေပါကြောင်းပြန်တက်ကြဖို့စစ်တပ်ပိုင်းမြမအလင်းသတင်းစာကနေခေါ်နေပါတယ်ခင်ဗျာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကစီစဉ်ထားတဲ့အတိုင်း NLD ပါတီကိုဖျက်သိမ်းမယ်ဆိုရင်စစ်တပ်ဟာမြမပြည်သူတွေရဲ့သဘောဆန္ဒတွေနဲ့ပြောင်ပြောင်တင်းတင်းမျက်ကွယ်ပြုတဲ့လှုပ်ရှားတစ်ခုကိုထပ်မံပြုလုပ်လိုက်ခြင်းဖြစ်ကြောင်းဥရောပသမဂ္ဂကမေလ23ရက်ဒီကနေ့ရက်စွဲနဲ့သဘောထားထုတ်ပြန်လိုက်ပါတယ်ဒီကရဲနိုဝင်ဘာလမှာကျင်းပခဲ့တဲ့ယူကော့ပွဲမှာအပြတ်အသတ်အနိုင်ရခဲ့တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုဖျက်သိမ်းကောင်းဖျက်သိမ်းမယ်လို့စစ်တပ်ကခန့်ထားတဲ့ပြည်ထောင်စုယူကော့ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းစိုးကတောက်ကြနေမှာပြုလုပ်တဲ့နိုင်ငံရေးပါတီများနဲ့တွေ့ဆုံပွဲအတွင်းပြောကြားလိုက်တဲ့အပေါ် EU ဥရောပသမဂ္ဂကတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။နိုဝင်ဘာလမှာကျင်းပခဲ့တဲ့ယူကော့ပွဲဟာ ညီမပြည်သူတွေရဲ့သဘောထားကိုအပြည့်အဝထင်ရှားပေါ်လွင်စေတဲ့ရွက်ောက်ပွဲဖြစ်ခဲ့တယ်ဆိုတာကိုအေးအေးအနေနဲ့ထပ်လောင်းပြောဆိုလိုကြောင်းအဲဒီလိုဖြစ်ခဲ့တယ်ဆိုတာကိုလည်းပြည်တွင်းပြည်ပမှာရှိတဲ့တရားလွတ်လပ်တဲ့အဖွဲ့အစည်းတွေကအတိအကျထားပြီးဖြစ်ကြောင်းအေးအေးရဲ့ညင်ညာချက်မှာဖော်ပြထားပါတယ်။ဒါကြောင့်စစ်တပ်ကခန့်ထားတဲ့ရွက်ောက်ပွဲကော်မရှင်အနေနဲ့ကိုသဘောနဲ့ Yala Dego, Pion Lep, Loya Manamiago, EU Nene, Pitin, Shunchat, Domapchitao, Below Pine Mubello, Below Vetia, Nila Majare, Loya Dine, Josa, Josa, Sitaka, Madea, Thing, Utare, Anaha, Tea, Wemam, Hope, Hulule, EU Yetina, Dema, Popia, Tabare, Tabin, Luria, the Bosanago, Liza, Lina B, Yamaning and Democracy, Lanjang Bogo, Pianya, La Romada, Tinian P, Yeshe, Tidane, Nangam Chila Melo. EU Europa Tamagaya Jinja Jema Popia Tabarakna.
You American then Yabet Nimabada Sisiniku, Yawa and Gona Igani Senai T. Fidomida don't set kilohertz go don shitonya. Fidomida don't set kilohertz go don kondonya. Fidomida nazet kilohertz nashishin naroki.
စနေတရင်ရီမှာဟိုင်းလမီတာတရာ90ကီလိုဟတ်တင်9ခွန်9ကနေပြထုတ်လွှင့်ပေးနေပါတယ်ရှင်။မင်္ဂလာပါရှင်။ကျွန်မများသတင်းအောင်မှာတရင်တွေကိုဆက်လက်တင်ပြပေးပါမယ်ရှင်။စတိရကြအပြန်အလှန်တိုက်ခိုက်မှုတွေပေါ်ပေါက်ခဲ့တဲ့ဂါဇာကမ်းမြောင်ဒေသမှာအစ္စရေးနဲ့ဟားမတ်စစ်သွေးကြွတွေအကြားတောက်ကြန်နေအစောပိုင်းကလေးကအပြစ်ခံရဲစေးရေးအကျုံးဝင်ခဲ့ပြီးနှစ်ဖက်တိုက်ခိုက်တာတွေညင်သက်သွား စ်ရီရဲ့လေကြောင်းထိုးစစ်တန်းကြောင့်လူနေအိမ်ကြီးတွေတခြားအဆောက်အဦတွေပြိုပြက်သွားတဲ့အပြည့်အစည်းတွေလည်းတောင်းလို့ပုံနေတာပ
ါမတမ်ဟတ်ဆရူဟတ်တလန်
ဒီမှာအဆောက်အဦတွေအကြီးအကျယ်ထိခိုက်ပျက်စီးသွားခဲ့ပါတယ်။အိမ်တစ်ထောင်ကျော်လောက်ပြိုကျသွားပြီးတော့900လောက်ကပြင်လို့မရအောင်ပျက်စီးသွားပြီးတစ်တောင်းခွဲလောက်အနည်းနဲ့အများဆိုသလိုပုံစံအမျိုးမျိုးနဲ့ထိခိုက်ပျက်စီးခဲ့ပါတယ်။စစ်ကြောင်ပျက်စီးနေတဲ့အပိုင်းစားတွေထောင်တောင်းချီပြီးတော့စုပုံနေပါတယ်လို့ပါလက်စတိုင်းလုပ်ငန်းဝန်ဆောင်မှုနဲ့အိုးအိမ်ဆိုင်ရာဌာနအမြဲတမ်းအတွင်းဝန်နေဂီရှာဟမ်ကပြောသွားတာပါအရှိဂျေရုဆလင်မှာအစ္စရေးဘက်ကလုပ်ရက်တွေကိုဆန့်ကျင်တဲ့အနေနဲ့ဟားမတ်အဖွဲ့ဘက်ကအစ္စရေးကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့နေလ၁၀ရက်နေ့နောက်ပိုင်းမှာတိုက်ပွဲတွေဆက်ပြီးတော့ပေါ်ပေါက်ခဲ့တာပါအစ္စရေးဘက်ကတိုက်ခိုက်ရေးဂျက်လီယင်တွေတုံးပြီးလေကြောင်းကနေဟားမတ်အဖွဲ့ရဲ့အခြေခံအဆောက်အုံတွေနဲ့တခြားစစ်သွေးကြွအဖွဲ့တွေကိုပစ်မှတ်ထားတိုက်ခိုက်ခဲ့ပါတယ်တောက်ကြနေကတော့အီဂျစ်နိုင်ငံကဂျာဝင်ဆစ်ဆက်ပေးခဲ့တဲ့အတွက်နှစ်ဖက်အပြည့်ခတ်ဆက်တင်ပြီးတော့ရပ်ဆိုင်းခဲ့ပါတယ်ရှင်ထိုင်းနိုင်ငံနဲ့ဇက်တဝိုက်တောင်အာဖရိကမှာတွေ့ရတဲ့ကိုရိုနာဗိုင်းရပ်စ်မျိုးဗီဇာကွဲကူးစက်တဲ့သူ၃ဦးတွေ့ခဲ့တာကြောင့်နေဇက်အဝင်အထွက်တွေကိုတင်းကျပ်သွားမယ်လို့အာဏာပိုင်တွေကဒီကနေ့ပြောပါတယ်။ပြီးခဲ့တဲ့နေ့လ၄ရက်နေ့တုန်းကမလေးရှားကနေထိုင်းကိုတရားမဝင်ဝင်ရောက်လာတဲ့သူတဦးမှာဒီမျိုးဗီဇာကွဲကိုရိုနာဗိုင်းရပ်စ်ကူးစက်နေတာကိုပထမဆုံးတွေ့ခဲ့ပါတယ်။အခုကူးစက်ထားသူ၃ဦးကပြည်တွင်းမှာကူးစက်တာဖြစ်ပါတယ်။နေဇက်ဒေသတခြားစောင့်ကြည့်စစ်ဆေးဖို့လူအင်အားစစ်ဆေးဂိတ်တွေနဲ့စောင့်ကြည့်စနစ်တွေကိုတိုးမြှင့်ပြုလုပ်သွားမှာဖြစ်တယ်လို့တာဝန်ရှိသူတွေအနေနဲ့လည်းတရားမဝင်ရွှေ့ပြောင်းနေဇက်ဖြတ်ကျော်လာသူတွေနဲ့ပတ်သက်လို့တင်းတင်းကြပ်ကြပ်ကင်တွဲဖို့အစိုးရကအမိန့်ထုတ်ထားပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့စောင့်လုပ်ရေးလုပ်သားတွေနေထိုင်တဲ့နေရာဆက်တစ်ခုမှာလည်းကိုဗစ်ကူးစက်ထားတဲ့သူတွေရှိတာကြောင့်အလုသမားတွေကိုအသွားအလာတွေကန့်တက်ပြီးတော့စောင့်ကြည့်နေပါတယ်။ဘန်ကောက်မြို့တွင်ဒီလိုအလုသမားတွေနေထိုင်တဲ့အင်အား400ကျော်မှအလုသမား62,000ကျော်လောက်ရှိပြီးတဝက်လောက်ကရွှေ့ပြောင်းအလုသမားတွေဖြစ်ပါတယ်။ဘန်ကောက်မြို့တဝက်ဈေးတွေနဲ့ဆက်သွယ်ရေးစင်တာတွေမှာလည်းအသွားအလာတွေကိုကန့်တက်ထားပါတယ်။အခုထိထိုင်းနိုင်ငံမှာကိုဗစ်ကူးစက်ထားသူ32,900ကျော်နဲ့သေဆုံးသူက986ယောက်ရှိပါတယ်ရှင်။အိန္ဒိယနိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်သူလူနာတွေနဲ့နလန်ထလူနာတွေမှာရှားပါမှုရောဂါတစ်မျိုးဆွဲကပ်နေပါတယ်။ရာဂျစ္စတန်၊ဥတ္တပရာဒက်ရှ်နဲ့အော်ဒီရှာပြည်နယ်တွေအပါအဝင်ပြည်နယ်ခုနှစ်ခုမှာဒီရောဂါဖြစ်ပွားသူတွေများလာတာကြောင့်ကပ်ရောဂါအတွင်းကြေညာထားပါတယ်။လက်ရှိအိန္ဒိယမှာဒီအနက်ရောင်မှုရောဂါကူးစက်ထားသူ18,000ကျော်နဲ့ဒီရောဂါကြောင့်သေဆုံးသူ219ယောက်ရှိတယ်လို့ညူးဒီလီရုပ်သံကစနေနေ့ကကြေညာပါတယ်။ဒီရောဂါကစီးကျူအခန့်ရှိသူကိုဗစ်နလန်ထလူနာတွေမှာအဓိကကူးစက်တာကိုတွေ့ရတယ်လို့ကျန်းမာရေးအဖွဲ့ညွှန်ကြားရေးမှူးဒေါက်တာအနင်းကိုရကပြောပါတယ်။ကိုဗစ်ရောဂါကူးစက်ပြီးတော့ကိုယ်ခံအားကျဆင်းတာစတီရိုက်ဆေးရီတောက်သုံးရတာနဲ့မတန့်ရှင်းတဲ့အောက်ဆီဂျင်ပေးစနစ်တွေကြောင့်ဒီလိုကိုဗစ်ကူးစက်ပြီးလူနာ တွေမှာမှိုရောဂါဆွဲကတ်တာဖြစ်ပါတယ်။ဒီမှိုရောဂါကကိုဗစ်မလန်ထလူနာတွေမှာတွေ့ရပြီးမြဲလူလူချင်းကူးစက်နိုင်ခြင်းနည်းတယ်လို့လည်းဒေါက်တာဂိုယာကပြောပါတယ်။ပြည်နယ်ရီအနေနဲ့လည်းဒီရောဂါဖြစ်ပွားခဲ့ရင်အချိန်မီသတင်းပေးပို့ကြဖို့ဗဟုအစိုးရကတိုက်တွန်းနှိုးဆော်ထားပါတယ်ရှင်။တရုတ်နိုင်ငံအနောက်မြောက်ပိုင်းကန်စုပြည်နယ်မှာရုတ်တရက်ရာသီဥတုဆိုးဝါးပြီးတော့ပြင်းထန်တဲ့အေးလိုင်းရိုက်ခတ်တာကြောင့်ခီးရှီမာရသွန်ပြိုင်ပွဲဝင်နေသူအပြေးသမား21ယောက်သေဆုံးခဲ့ပါတယ်။62မိုင်ရှည်လျားတဲ့မာရသွန်ခီးရှီပြိုင်ပွဲကိုစနေနေ့ကမြစ်ဝါမြစ်ကွေပေါ်ကရှုခင်းကြည့်တဲ့နေရာကနေစတင်ခဲ့တာပါ။ပြိုင်ပွဲလမ်းတစ်လျှောက်မှာမတ်ဆောက်တဲ့ကြောက်ဆုံကြောက်ဆောင်တွေရှိပြီးအပြေးသမားတွေအနေနဲ့ကြောက်ကဘာတွေတောင်ကုန်းတွေကိုကျော်ဖြတ်ပြီးတော့အမြင့်ပေ3300ကျော်ရှိတဲ့ကြမ်းတမ်းခက်ခဲတဲ့ကုန်းပြင်းပြင်းတစ်လျှောက်မှာခီးရှီပြိုင်ပွဲဝင်ရတာဖြစ်ပါတယ်။မနေ့9နာရီကစတင်ခဲ့တဲ့ဒီပြိုင်ပွဲအကြောင်းကိုလူမှုမီဒီယာတွေမှာတင်ထားတဲ့ပြိုင်ပွဲထပ်ပုံတွေအရပြိုင်ပွဲဝင်အပြေးသမားတွေဟာတီရှပ်နဲ့ဘောင်းမီတိုတွေဝတ်ဆင်ထားတာကိုတွေ့ရပါတယ်။ဒါပေမဲ့မွန်းတဲ့ချိန်လောက်မှာအဲ့ဒီတောင်တန်းနေရာမှာမိုးသီးတွေနဲ့ရေခဲမိုးတွေရုတ်တရက်ရွာချပြီးလေပြင်းတွေတိုက်တာကြောင့်အပူချိန်တချိန်ထိုးကျဆင်းသွားခဲ့တယ်လို့ဗန်ရင်းမြို့ကတာဝန်ရှိသူတွေကတနင်္ဂနွေနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ကယ်ဆယ်ရေးဝန်ထမ်းထောက်နေရာကျော်ကိုဆစ်လွတ်ထားပြီးဒီကယ်ဆယ်ရေးလုပ်ငန်းမှာအပူငွေ့အာရုံခံဒရုန်းယာဉ်တွေရေဒါအာရုံခံကရိယာတွေနဲ့ရှာဖွေရေးကရိယာတွေကိုအသုံးပြုနေတယ်လို့ပြောပါတယ်။ပြိုင်ပွဲမှာပါဝင်ရှင်ပြိုင်သူ152ဦးရှိပြီးပြိုင်ပွဲဝင်152ဦးဘေးရန်ကြီးရဲ့ကင်းရှင်းကြောင်းလည်းအတည်ပြုထားပါတယ်။ဒီပြိုင်ပွဲအတွက်အရေးပေါ်ကြိုတင်စီမံမှုတွေမပြုလုပ်ထားဘဲလူသေဆုံးခဲ့တဲ့အထိဖြစ်ခဲ့ရတာကြောင့်တရုတ်လူမှုမီဒီယာတွေမှာပြည်သူတွေကဗေရင်မြို့အစိုးရကိုဒေါသတကြီးနဲ့ပြစ်တင်ဝေဖန်ခဲ့ကြပါတယ်ရှင်တော်ရရှင်များရှင်တင်းငွေနေညပိုင်းအတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင
်ရှမ်းပြည်နယ်နဲ့ကယားပြည်နယ်အစဖဲကုံမြို့နယ်မိုးပြဲမြို့နယ်ကယားပြည်နယ်လွိုင်ကော်တင်မောစုအစရှိတဲ့မြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားပြစ်ကတ်တိုက်မှုတွေဖြစ်ပွားနေပါတယ်ဒီပြစ်ခတ်မှုနဲ့သူဒေသခံတွေလည်းဘေးလွတ်ရာစစ်ရှောင်နေရတဲ့ကြောင်းပြောပြပေးမှာပါကျွန်တော်နိုင်ကွင်းအိမ်ပါရှမ်းပြည်နယ်နဲ့ကယားပြည်နယ်စဖဲခုံမြို့နယ်မိုးပြဲဘက်မှာနဲ့ကယားပြည်နယ်တွေဘက်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားဒီကနေ့မှတိုက်ပွဲဖြစ်ပွားနေတာပါရှမ်းပြည်နယ်ဖဲခုံမြို့နယ်မိုးပြဲဘက်မှာဒီမနက်ပြစ်ခတ်မှုမှာတော့ဒေသခံကာကွယ်ရေးအဖွဲ့ကနေမိုးပြဲရဲစခန်းကိုသိမ်းပိုက်နိုင်ခဲ့ပြီးမြို့အနှံ့မှာလည်းတိုက်ပွဲဖြစ်နေတယ်လို့မိုးပြဲမြို့ခံတို့ကပြောပါတယ
်တိုးချင်နေတော့ဒီသူကတော့ရဲစခန်းကိုသိမ်းပိုက်လိုက်တော့ရဲလေးယောက်သာမိထားတယ်အဲ့ဖွဲ့ကတော့ကြံ့နေဒီကတော့နေရာကြည့်ရလို့ခဲနေရတယ်ရရတယ်ဒီဒီအတက်ကတော့ပြောက်တော့အဲစိတ်ကူလာလို့ရတယ်အခုကကျွန်တော်တို့ဒီတက်မှာတော့တက်ပွဲတော့ရက်တော့ရက်တော့ဖြစ်နေတယ
်ဖြစ်ကမှုတွေတွင်မိုးပြင်းမြုပ်ကဒေသခံတို့လက်နဲ့ကြီးထိမှန်ဆံရရရှိခဲ့ပေမဲ့စိုးရင်ရတဲ့အချိန်တွေမရှိဘူးလို့သူကပြောပါတယ်မနေ့တုန်းကမိုးပြဲခြေဆိုင်လေးနေနေတိုင်ရင်ကိုလည်း PDF ဖွဲ့တွေကပြစ်ကတ်မှုတွေလှုပ်ဆောင်ခဲ့ပါတယ်။မိုးပြဲမြို့တွင်ပြစ်ကတ်မှုမှာမြို့ခံတွေရာနဲ့ချီဘေးလူရကိုသိမ်းရှောင်နေကြရပါတယ
်။ဒီမှာပြည်နာကအများကြီးတပုံတပောင်းဒီမနေ့မိုးပြဲလူတွေတော့ဒီဘက်မှာပြည်နာကအများကြီးနဲ့ဒီအနောက်ဘက်ကတွင်ရင်ရမှာပေါ့
။ဒီနေ့မွန်လွယ်ပိုင်းမှာမိုးပြဲမြို့နဲ့လေးမိုင်ခန့်ဝေးတဲ့လွိုင်ကော်မြို့နယ်ဘီကင်းကုန်းခုကြီးပါကစစ်ဘေးဒုက္ခသည်စခန်းမှာလည်းပြစ်ကတ်တိုက်မှုတွေရှိနေတယ်လို့စစ်ရှောင်သူကပြောပါတယ်။
ကျွန်တော်ကမလည်း PDF နဲ့စစ်တပ်ဖွဲ့တင်တဲ့တော့တမိုက်ကျော်လာသူရတဲ့ GQ လေးငါရရှိတာတော့ပေါ့ကူလူရင်းနေဘူ
းဒီပြကမှုမှာစိတ်ရှောင်တွေတန်ရရရှိတာရှိနေပေမဲ့အကူအညီမရသေးဘူးလို့ဆိုပါတယ်အလားတူလိုင်ကော်မြို့တွင်းမှာလည်း PDF တပ်ဖွဲ့ဝင်တွေနဲ့စစ်ကောင်စီတပ်ဖွဲ့တို့ပြကမှုတွေရှိနေတယ်လို့လိုင်ကော်နဲ့တီမောဆိုရမ်းမှာလည်းပြကမှုတွေရှိနေတယ်လို့လိုင်ကော်မြို့ခံတူးကပြောပါတယ်
မြို့ထဲမှာဒီဟိုတနက်တန်ရောဖောက်ကွဲတန်ရောပဲခုလေဘယ်ကောမျိုးအခက်တန်ကန်စမှာတော့ပြစ်ကြံနေထက်ကြမ်းနေတယ်ပေါ့ဆန်းတော့အစ်ကောင်စီနဲ့ပဲဒီတူကကွေအဲ့ဒါတွေချိန်မှာလိုက်ပေါ်နေခဲ့ရဲ့6မိုင်လို့ဒီမောဆူလို့မှလည်းတောက်လျှောက်ပြင်းနေ
ပြီးခဲ့တဲ့တောက်ကြနေနဲ့စနေနေ့တုန်းကလည်းဒီမော့ဆူမြို့မှာ PDF တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တို့ပြစ်ကတ်တိုက်ခတ်မှုမှာတော့စစ်ကောင်စီစခန်းတစ်ခုဖြစ်တဲ့ဒေါ်တဝီဂိတ်ကိုပြည်သူ့ကာကွယ်ရေးဖွဲ့ကသိမ်းပိုက်နိုင်ခဲ့ပါတယ်ကယားပြည်နယ်အတွင်းဒီရက်ပိုင်းတွင်မှာပြစ်ခတ်တိုက်ခတ်မှုအခြေအနေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ဒါပြင်စစ်ကောင်စီတပ်ဖွဲ့တွေနဲ့ကယားပြည်နယ်အခြေပြုကရင်နီမျိုးသားတိုးတက်ရေးပါတီ KMPP နဲ့လည်းမေလ20ရက်နေ့မှာပေါ်လခဲနဲ့ဖားဆောင်မြို့နယ်ဘက်မှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပါတယ်။ကျွန်တော်နိုင်ကွန်းအိမ်ပါ VOA မြန်မာပိုင်းတွင်သတင်းပေးပို့ထားပါတယ်ခင်ဗျာ
။
ရောက်ပိုင်းမှာလူကုန်ကူးသူတွေနဲ့အစုလိုက်အပြုံလိုက်ခိုးဝင်လာကြတဲ့မြန်မာနိုင်ငံသား120ကျော်ကိုမေလ22ရက်နေ့တနေ့တည်းမှာပဲဖမ်းမိတဲ့အကြောင်းကိုပြောပြပါမယ်။ကျမမအေးမှာပါ။ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်နဲ့ချင်းမိုင်ပြည်နယ်တွေမှာမေလ22ရက်နေ့ကလူမောင်ကိုတမားတွေနဲ့အတူမြန်မာနိုင်ငံသား120ကျော်ကိုဖမ်းမိခဲ့တာပါ။ချင်းရိုင်ပြည်နယ်မဲကျမ်းမြို့နယ်မှာလူမောင်ကိုဂိုင်းဝင်နှစ်ဦးနဲ့မြန်မာ40လိုက်ပါလာတဲ့ဘင်ကားနှစ်စီးကိုရဲတပ်ဖွဲ့တွေကလမ်းမတွေကိုပိတ်ဆို့ဖမ်းဆီးလိုက်ကြောင်းမဲကျမ်းမြို့နယ်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်မဲဆိုင်မြို့ကနေဝင်ရောက်လာတဲ့ဘင်ကားနှစ်စီးဟာမဲကျမ်းမြို့မှာတထောက်နားနေစဉ်မဲကျမ်းရဲတပ်ဖွဲ့ဝင်တွေကလိုက်လံရှာဖွေဖမ်းဆီးလိုက်တာဖြစ်ပါတယ်။ကြိုတင်သတင်းရထားတဲ့အတွက်ဘင်ကားနှစ်စီးရဲ့နောက်ကိုရဲတပ်ဖွဲ့ကလမ်းမတွေကိုပိတ်ဆို့စစ်ဆေးပြီးရှာဖွေဖမ်းဆီးလိုက်နိုင်တာဖြစ်တယ်လို့လဲမဲကျမ်းရဲမူအနုချဝန်ပန်ရာကအခုလိုပြောဆိုသွားပါတယ်တရားမဝင်မြန်မာနိုင်ငံသားတွေကိုလူကုန်ကူးတဲ့ဒိုင်းကတဲဆောင်လာတာပါကားတစ်စီးကိုလူ20စီးတင်ပြီးချင်းမိုင်ပြည်နယ်ကိုပို့ဆောင်ဖို့လှုပ်ဆောင်နေချိန်ကြားဖြတ်ဖမ်းဆီးနိုင်ခဲ့တာပါဖမ်းမိတဲ့မြန်မာနိုင်ငံသားတွေကိုတော့အမှတ်3နှစ်ခွန်ရဲတပ်ရင်းကကိုဗစ် -19 စောင့်ကြည့်စင်တာကိုပို့ဆောင်ပြီး14ရက်စောင့်ကြည့်ပြီးရင်တော့မြန်မာနိုင်ငံဘက်ကိုပြန်ပို့မှာဖြစ်ကြောင်းထိုင်းဘာသာနဲ့ပြောဆိုသွားပါတယ်ထိုင်းနိုင်ငံသားကားမောင်းသူလူကုန်ကူးတဲ့ပွဲစား2ဦးကိုတော့ဆက်လက်စစ်ဆေးနေပြီးအဓိကတရားခံတွေကိုဖမ်းဆီးအရေးယူသွားမှာဖြစ်ကြောင်းကိုလည်းမဲကျန်ရဲတပ်ဖွဲ့ကသတင်းစာရှင်းလင်းပွဲလုပ်ပြီးပြောဆိုသွားပါတယ်တနေ့တည်းမှာပဲထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ပြည်နယ်အတွင်းမှာပဲအမှတ်36နေသားဆောင်ရဲတပ်ရင်းကလူမောင်ကိုဂိုင်းဝင်ပွဲစား6ဦးနဲ့ခိုးဝင်လာတဲ့မြန်မာနိုင်ငံသား82ဦးကိုဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးထိုင်းနိုင်ငံပိုင်းတွေကဆိုပါတယ်။ဒီရက်ပိုင်းတွင်တရားမဝင်ခိုးဝင်လာတဲ့မြန်မာနိုင်ငံသားတွေကိုစစ်တိုက်ဖမ်းမိနေတဲ့အတွက်ထိုင်းအစိုးရကလုံခြုံရေးကိုပို့ပြီးတော့တိုးချက်ချထားတယ်လို့လူမောင်ခုံမှုတွေမှာပါဝင်ပတ်သက်နေတဲ့ရဲဝန်ထမ်း29ဦးထက်မနည်းကိုလည်းစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ပြီးစစ်ဆေးနေပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုစီးပွားရေးမတည်ငြိမ်မှုအလုပ်ကံရှားပါးမှုတွေကြောင့်ဒီလပိုင်းတွေမှာမြန်မာတွေအစုလိုက်အပြုံလိုက်ထိုင်းနိုင်ငံတဲကိုဝင်ရောက်လာနေတယ်လို့လူကုန်ကူးမှုတွေလည်းခက်ဆိတ်ဆိတ်ဖြစ်လာနေပါတယ်ရှင်။
ခုတော့ပတ်စံစီစဉ်တွေကိုတင်ဆက်ပြပါမယ်။အရင်ဆုံးတော့မြမကြီးဆွေးနွေးတာဖြစ်ပါတယ်။ထိုင်းနိုင်ငံကိုဗစ်တတိယလှိုင်းမှာမြမရွှေပြောင်းအလို့သမားတွေကူးစက်မှုအခြေအနေနဲ့ပြီးတော့သူတို့ကာဝယ်ဆေးထိုးနိုင်မှုအလားအလာတွေဘယ်လိုရှိပါလဲ။ထိုင်းနိုင်ငံတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရဲ့အလို့သမားကြီးကတာဝန်ခံကိုမင်းဦးကိုမဆွေမြတ်မောဆက်သွယ်မြန်ထားပါတယ်။မြမကြီးဆွေးနွေးတာအစီအစဉ်မှာနားဆင်ကြပါခင်ဗျာ
။ကိုမင်းဦးရဲ့
မင်္ဂလာပါခင်ဗျ
ာကိုမင်းဦးကတော့ဒီထိုင်းနိုင်ငံတောင်ပိုင်းမှာအခြေစိုက်တယ်ပေါ့နော်ဒီပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FAD ရဲ့အလုပ်သမားရေးဆိုင်ရာဌာနတာဝန်ခံဖြစ်ပါတယ်ဆိုတော့ဟိုထိုင်းနိုင်ငံမှာရောက်နေတဲ့ရွှေပြောင်းမြန်မာအလုပ်သမားတွေအတွက်ကိုလည်းဒီပညာပေးအလုပ်တွေလုပ်နေပါတယ်ဆိုတော့အခုကိုမင်းဦးကိုမေးချင်တာတော့ဒီထိုင်းနိုင်ငံမှာအခုလက်ရှိဖြစ်နေတယ်ပေါ့နော်ကိုဗစ်တတိယလှိုင်းနဲ့ပတ်သက်ပြီးတော့မေးချင်တာပါဆိုတော့ထိုင်းနိုင်ငံမှာအခုဖြစ်နေတဲ့ကိုဗစ်တတိယလှိုင်းကတော်တော်လေးဟိုကူးစက်မှုအခြေအနေဆိုးနေပါတယ်ဆိုတော့တနေ့တနေ့ကိုလည်းအတီဗျူလူနာတက်က2000ကျော်ရှိနေတယ်ပေါ့လေဆိုတော့ကျွန်တော်အဓိကသိချင်တာကတော့အဲ့ဒီအခုလိုပြောဒီကူးစက်မှုဖြစ်နေတဲ့အထက်မှာထိုင်းနိုင်ငံမှာရောက်ပြီးတော့အလုံးလုံးနေကြတဲ့မြန်မာရွှေပြောင်းအလုံးသမားတွေဘလောက်လောက်ဒီထဲမှာပါနေတယ်လို့ကိုမင်းဦးကသိထားပါလဲရှင
်အခုသူတို့ဒီထိုင်းနိုင်ငံခုနကပြောတဲ့ကျွန်တော်တို့ရော့ဖွဲ့ထင်းချုပ်ရေးဘူဌာနနေပြီးတော့ဒီအခြားနိုင်ငံသားတွေပေါ့နော်အဲ့ဒီဟာနဲ့ပတ်သက်ပြီးတော့သတင်းအချက်အလက်ထုတ်ပြန်တာမရှိတော့ဘူးဗျဒုတိယကိုဗစ် -19 မှာဟိုအစမှာတော့ဒီကျွန်တော်တို့စမှုဟိုစမှုပရဂရမ်ပေါ့နော်စမှုပရဂရမ်နဲ့စမှုစာခေါင်းမှာဖြစ်တဲ့ကိစ္စတွေပေါ့အဲ့လိုဖြစ်ပြီးတဲ့အခါမှာဒီနည်းနည်းပြဿနာတက်တာပေါ့နော်အဲ့လိုဟိုတုံတုံတိုက်တယ်လုပ်တဲ့ဟာတွေမှာအဲ့လိုမျိုးပြဿနာတက်တဲ့အခါကျတော့သူတို့ကဒီခြေပြောင်းလုံသမားရဲ့ဘာရဲ့မခွဲတော့ဘူးအဲ့ဒီကိန်းနားနေကိုအတူတူပဲတွဲတွဲပြီးတော့တင်းတယ်အခုဒီတိုင်းငံမှာရှိတဲ့အာကျွန်တော်တို့ MWG လို့ခေါ်တဲ့ခြေပြောင်းလုံသမားခွန်ရဲ့ပေါ့နော်အဖွဲ့စတဲ့ပုံရဒီအဖွဲ့အနေပြီးတော့လေဒီကိန်းနန်းတိတိကျကျသိရင်တော့လိုက်ပါစုံစမ်းတဲ့အခါမှာထိုင်းကျွန်တော်ကျမရုံကြီးဌာနလည်းမထုတ်ပြန်ဘူးကျွန်တော်တို့မြန်မာတိုင်းရုံးကိုဆက်သွယ်ကြည့်တဲ့ဆက်သွယ်ကြည့်တဲ့အခါမှာလေအဲ့ရလဲထုတ်ပြန်တာမတွေ့ဘူးအဲ့တော့ကိန်းနန်းတွေကဒီက ကျွန်တော်တို့တည်င်းနေမှာရလာတဲ့ကိန်းဌာနတွေကိုကျွန်တော်တို့ခံမှန်းပြီးတော့ပဲပြောလို့ရတာပါเนาะအဲ့တော့ကျင်းနေတာကတော့ကိန်းဌာနနေရဆိုလို့ရှိရင်ကျွန်တော်ထောင်ခန်းရှိတယ်ထောင်ဆိုတာကျွန်တော်တို့2,300ဝန်းကျင်လောက်ရှိတယ်လို့ကျွန်တော်တို့ခံမှန်းလို့ရတယ်တိုးတော့ဒီထဲမှာဘယ်နှဦးကကုသမှုခံပြီးသွားပြီလဲပျောက်ယောဂပျောက်သွားပြီလဲအဲ့ဒါတွေကိုကြာတော့ကျွန်တော်တို့ live ကိုခက်နေတယ်ခင်ဗျ
ခုနကပြောရတဲ့ဒီထောင်ကနန်းရှိတယ်ဆိုတဲ့အထက်မှာပေါ့နော်ဘယ်အပိုင်းနေမှာရှိတယ်ဒီအလုပ်သမားတွေကကုသမှုများရဲ့ဆိုတာရောသိရပါလားရှင်
အထူးသဖြင့်တော့ကျွန်တော်တို့ရေပြောင်းလို့ဒီမှာများတဲ့စိတ်ဝင်လို့ယုံနေပါလေ။အဲ့ဒီမှာဖြစ်တာများတယ်။နောက်ပြီးကျွန်တော်တို့ဈေးကြီးတွေအဲ့လိုနေရာမျိုးတွေပေါ့နော်။အများစုလုတဲ့နေရာတွေမှာကုဆက်တာများတယ်ခင်ဗျ။အဲ့ကကြတော့ကုဆက်တာများမှန်းတော့သိတယ်။ဒါပေမဲ့ကျွန်တော်တို့ကိန်းဌာနရတိချာမသိရဘူး။နောက်တစ်ခုရှိတာကဘာလဲဆိုတော့ဒီအခုဟာကဘယ်နေရာတွေမှာဖြစ်တယ်ဘယ်နေရာမှာကုဆက်မှုများတယ်ဆိုလို့ရှိရင်တို့ကလိုက်ပြီးတော့စစ်လိုက်တယ်။စစ်တဲ့အခါမှာလည်းထိုင်းနိုင်ငံသားတွေပဲဦးစားပေးပြီးတော့စစ်တာမြန်မာတွေကိုစစ်တာမဟုတ်တဲ့အခါကျတော့မြန်မာတွေကြားထဲမှာဘယ်နှယောက်ဖြစ်နေလဲဆိုတာကိုပြေချာမသိနိုင်ဘူး
ဟုတ်ကဲ့ပါဆိုတော့ဟိုဆော့ဆော့ကိုမင်းဦးပြောသလိုပေါ့နော်ဒီကိုဗစ်ဒုတိယလှိုင်းဖြစ်တုန်းကတော့ဒီစမုတ်စခွန်စမုတ်ဘရာဂန်ပြည်နယ်တွေမှာရှိအလုံးလုံးတဲ့ဒီဘယ်လိုခေါ်လဲပင်လယ်စာလုပ်ငန်းတွေမှာလုပ်ကြတဲ့မြန်မာရွှေပြောင်းလုပ်ငန်းတွေတော်တော်လေးအဲ့ဒီကနေစပြီးကူတာပေါ့လေဆိုတော့အဲ့ဒီအတွက်ကြောင့်မို့လို့လဲထိုင်းအစိုးရကဒီစီကန်တင်ကြပ်မှုတွေကိုတော်တော်လေးကိုတင်းတင်းကြပ်ကြပ်လုပ်ခဲ့တယ်ဆိုတော့အခုတစ်ခါဒီတတိယလှိုင်းမှာကောအဲ့လိုမျိုးရွှေပြောင်းလုပ်ငန်းတွေအပေါ်မှာစီကန်ကန့်တမှုတွေတင်းကြပ်မှုတွေဘယ်လောက်ထိလုပ်ထားတယ်လို့ရောပြောနိုင်တယ်ရှင်
ရှင်ပြောင်းလို့ဒီမားရဲ့အတွက်ထုတ်ပြန်တာမျိုးတော့ရှိတယ်ဒါပေမဲ့အဲ့လိုမျိုးပေါ့နော်တီးတန်ကြီးအနေနဲ့အရင်အခောက်ကရီလိုကိုထုတ်ပြန်တာမျိုးမရှိဘူးဒါပေမဲ့ကျွန်တော်တို့ဟိုဖန်လာမှာတော့ကျွန်တော်တို့တခုရှိတာဒီမှာကပြည်နယ်ထဲမှာခရိုင်ကိုခုရှိတယ်အဲ့တော့ခရိုင်ကိုခုမှာရှိတဲ့ရှင်ပြောင်းလို့ဒီမားလူလူပေါင်းဆောင်တွေနဲ့ကျွန်တော်တို့ NGO အဖွဲ့တွေကဦးစီးဦးဆောင်လုပ်ပြီးတော့ကျွန်တော်တို့ပြည်နယ်မှုနယ်ပေါ့နော်ကျွန်တော်တို့ညှိနှိုင်းတာညှိနှိုင်းတဲ့အခါကျတော့တို့ကနေပြီးတော့ဒီရှင်ပြောင်းလို့ဒီမားနဲ့ပတ်သက်တဲ့အထူးသဖြင့်ဒီကိုဗစ်ကာယရောဂါကိစ္စတို့ဒီနောက်ပြီးတော့မှတ်ပုံတင်တဲ့ကိစ္စတို့ဆိုလို့ရှိရင်ကျွန်တော်တို့ဒီလူလူကြားထဲမှာပေါ့အလို့သမားတွေကြားထဲမှာဖြန့်ဝေပေးဖို့အတွက်ဝန်ကြီးတောင်းတဲ့အတွက်ကြောင့်မလို့ဒီခံရနေထုတ်ပြန်ချက်တွေဒီဘန်ကောက်ကနေထုတ်ပြန်နေတာလေဆိုကျွန်တော်တို့အားလုံးပါလာပြန်ပြီးတော့ဒီ community မှာ live ဝင်ရလဲရှိရဲနောက်ဒီ online social media နေပြီးတော့အလို့ဖြန့်ဝေပေးနေတာတော့ရှိရဲခင်ဗျဒီပြောရမယ်ဆိုလို့ရှိရင်ဒီတစ်ခေါက်မှာကတော့ရွှေပြောင်းအလို့သမားတွေအတွက်အလို့တီးကြပေါ့နော်အဲ့ဖိဖိစီစီနဲ့တို့ဟိုလုပ်တဲ့ဟာမျိုးကတော့ကျော်ပါရော့တယ်လို့ကျွန်တော်တို့အမြင်နဲ့ပေါ့
ဆိုကိုမင်းဦးဆိုတော့ပြောသလိုပေါ့နော်ကိုမင်းဦးရဲ့ဒီပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေး foundation FPD ကလည်းဒီရွှေပြောင်းလို့သမားတွေကိုဒီ covid နဲ့ပတ်သက်တဲ့ပညာပေးတွေကိုလုပ်နေတယ်ပေါ့လေ online ကနေလည်းလုပ်နေတာရှိတယ်ဆိုတော့ဘယ်လိုကိစ္စတွေကိုအခုလက်ရှိမှာပေါ့နော်ဦးစားပေးပြီးတော့မှဒီပညာပေးမှုတွေလုပ်နေတယ်ဆိုတာကိုလည်းပြောပြပါပါရှင
့် FPD Facebook social media တခုရယ်ပြီးရင်အလုပ်သမားမိတ်ဆွေစပယ်ဟာနှစ်ခုပေါ့နော်ကျွန်တော်တို့အခွေရောက်ခွန်နေပြီးတော့ကျွန်တော်တို့ဒီသတင်းချက်လက်တွေလုံးမရည်ပြင်ပြလိုက်တဲ့အချက်လက်တွေညှို့ဝေတာလည်းရှိပါတယ်။ကျွန်တော်တို့အနေနဲ့ကျတော့ကျမကြီးနဲ့ပတ်သက်တဲ့ကာဝေးဆောင်ရွက်ပိုင်းဆိုင်ရာတွေဟိုတင်မတင်ဆောင်ရလဲတချို့ကိစ္စမှာစီမင်းစီကံနဲ့ပတ်သက်တာတွေပေါ့။ဥပမာဆိုလို့ရှိရင်ကျွန်တော်တို့ဒီဖန်ခခင်မှာအခုကျန်ခဲ့တဲ့ဆက်နှစ်ရဲ့နေရာနေထုတ်ပြန်လိုက်တဲ့ဟာထုတ်ပြန်လိုက်တဲ့အခါမှာဆိုလို့ရှိရင်ဗာလိုက်ဆိုတော့အဓိကအပြင်ချွေရောင်းလို့တမိုင်းအနေနဲ့ဟလာတတ်မှတ်ထားတဲ့သူညဆိုလို့ရှိရင်7နာရီမနဲ့ည7နာရီဆိုအပြင်ထွက်လို့မရဘူးဆိုတဲ့ကိစ္စ။နောက်ပြီးတဲ့အခါကျရင်ခရံကျော်လို့မရဘူးဆိုတဲ့ကိစ္စ။အထူးသဖြင့်တော့ဒီရှင်ပြောင်းလို့တမားရဲ့အနေနဲ့ဒီဥတွေဟိုမတိလိုက်လို့ဒီပေးအေးဥခံမှာစိုးတာရယ်နောက်ယောဂကုသမှုနဲ့ပတ်သက်ပြီးဒီယောဂကြောင့်ယောဂနဲ့ပတ်သက်ပြီးပြဋ္ဌာန်းထားတဲ့ဥတွေရကြီးရယ်ဆိုလို့ရှိရင်အဖန်စီခံပြီးတော့ပြင်းနေတယ်ပြေခံမှာဆိုလို့ဒီလိုကိစ္စတွေကျွန်တော်တို့အူစားပေးပြီးတော့ဖြိုက်ပြီးတော့ဟိုဒီရှင်ပြောင်းလို့တမားကြားထဲမှာညှဝေတာမျိုးလုပ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဆိုတော့ဒီထိုင်းဆိုရထုတ်ပြန်ထားရပေါ့နော်ဒီကိုဗစ်ထိန်းချုပ်ကန့်သတ်ရေးစီကန်းနေတယ်မှာဒီမြန်မာအလုပ်သမားတွေထိုင်းနဲ့တိုင်းကလုံးမရှိနေတဲ့မြန်မာအလုပ်သမားတွေမဖြစ်မနေတိတ်တဲ့အချက်တွေရောဘာလို့ပြောလို့ရပါလဲရှင
်အဓိကတော့ပုံအပြင်ကျွန်တော်တို့ WHO ထုတ်ထားတဲ့ဟာပေါ့လေအဲ့ဒါကိုပဲသူတို့ပြန်ပြီးတော့ထုတ်တာပဲဥမာကျွန်တော်တို့ဟိုအလုံးပေါင်းတော့6ချက်လားမသိဘူးရှိတယ်အဲ့ဒါနံပါတ်1ကတော့ကျွန်တော်တို့ခပ်ခွန်နေပေါ့တုံးမိတာပေါ့လေဒါမျိုးနေရမယ်ပြီးတဲ့အခါကျလက်ကိုမချခဏဆေးရမယ်ကိစ္စနောက်ပြီးတဲ့အခါကျရင်ကျွန်တော်တို့နှာခေါင်းပိတ်ကျွန်တော်တက်ကမယ်ကိစ္စပြီးတဲ့အခါကျတော့ဒီသူတို့ရဲ့ဒီမော်ချနာတို့ခံချနာတို့လို့ခေါ်တဲ့ application တွေဒါကိုထိုင်းကျွန်တော်တို့ဒီ mobile phone ထဲမှာထည့်ထားဖို့ကိစ္စပေါ့နောက်ပြီးတဲ့အခါကျတော့ဖြစ်နိုင်မယ်ဆိုလို့ရှိရင်သူတို့ကဒီကိုပူချိန်ကိုမချခဏစစ်ဖို့ပေါ့နော်နောက်ပြီးတဲ့အခါကျတော့ကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်ဒီတကယ်လို့ကိုယ့်ကိုမတင်ပါဘူးဆိုလို့ရှိရင်ဒီခန္ဓာတွေဒီလိုမတင်ပါဘူးပေါ့လက္ခဏာတွေတဲ့ကတခုခုပြရဲဆိုလို့ရှိရင်စေယုံစေကံကိုတွားဖို့လိုစားဒီလိုကိစ္စရောအဓိကထားပြီးကျွန်တော်တို့ဟိုသိနေကြမှာနောက်တစ်ခုကတော့ဒီယောဂဟိုကာကွယ်ထင်းချုပ်ရေးကာကွယ်ထင်းချုပ်ရေးဌာနထုတ်ပြန်တဲ့ဥပဒေပေါ့နော်အဲ့ဒါလေးကြည့်ထားကြည့်ကြမှာ
အခုနောက်ဒီထိုင်းနိုင်ငံမှာအခုဖြစ်နေတဲ့ကိုဗစ်တက်ကြွလိုင်းပေါ်လေအဲ့ဒီမှာပါနောက်တစ်ခုဖြစ်လဲဆိုတော့ဒီထိုင်းအချင်းတောင်တွေထဲမှာလည်းကူးစက်မှုတွေဖြစ်နေတယ်ဆိုတော့ထိုင်းဆိုရပြောပါတယ်ဆိုတော့ဒီကူးစက်မှုဖြစ်နေတယ်လို့ထိုင်းဆိုရပြောတဲ့အချင်းတောင်တွေထဲမှာရောမြန်မာနိုင်ငံသားတွေရှိလားဘယ်လောက်ရှိတယ်ဆိုရင်ရောဘယ်လောက်လောက်ရှိတယ်လို့သိရပါလဲရှင်
ကျင်းနိုင်ရအတိအကျကြတော့ကျွန်တော်တို့ဟိုမှာပေါ့နော်မြန်မာနိုင်ငံသားတွေအနေနဲ့ဘယ်နှယောက်ရှိတယ်ဆိုတော့အဲ့ဒါကြတော့ကျွန်တော်တို့ဟိုလုံးတွေကဒီအချင်းတောင်နဲ့အချင်းသားနဲ့မြန်မာအချင်းသားနဲ့ပတ်သက်ပြီးအကူအညီပေးဖို့ကျွန်တော်တို့မြန်မာတန်ရုံးနဲ့ပူးတွဲပြီးတော့လုပ်ခဲ့ဘူးတယ်လုံခဲ့တဲ့တစ်နှစ်တော်ရှိပေါ့နော်နှစ်နှစ်လောက်ကပေါ့ဒါပေမဲ့အဲ့ဒါကအဆင်ပြေဘာဖြစ်လို့လဲဆိုတော့တို့ကနိုင်ငံသားရေးဝန်ကြီးဌာနနဲ့တရားဝင်စာနဲ့ဆင့်ပြီးတော့တို့တောင်းအောင်လို့ဆိုတော့ကျွန်တော်တို့ NGO တွေအနေနဲ့လောက်ခွင့်တိုက်ရလောက်ခွင့်မရအောင်ပေါ့နော်အဲ့တော့ဒါမျိုးနာတန်ဝန်အနေနဲ့ဆက်လုပ်ဖို့အတွက်အဲ့တုန်းကအစီရင်ထားခဲ့ပြီးတော့မတန်ဝန်အနေနဲ့ဒီကိစ္စကြီးဆက်လုပ်ရင်မလုပ်ဖြစ်ဘူးခုနောက်ပိုင်းမှာတော့ကျွန်တော်တို့နည်းနည်းအလန့်ဝေးသွားတဲ့အတွက်ကြောင့်ကျွန်တော်တို့အဲ့ဒါနဲ့ပတ်သက်ပြီးတော့မသိအောင်တို့တော့ထိုင်းတနိုင်လုံးမှာထောင်ပေါင်းကအလုံးပေါင်း143,000ရှိရဲအခုအဓိကဖြစ်တဲ့ထောင်တွေကကျွန်တော်တို့ဘန်ခွန်ပေါ့နော်ဘန်ခွန်အချင်းတောင်ကြီးပါဝင်အလုံးပေါင်း13,000ပေါ့အဲ့ဒီ13,000မှာကျွန်တော်မြန်မာအများစုရှိတာတော့ခုနကပြောတဲ့ဟိုဘန်ကောက်မှာရှိတဲ့အထူးထောင်လို့ခေါ်တဲ့ဒီရေယောင်နောက်ပြီးတော့ဘန်ကွန်အဲ့တော့ဒီနော်ထားဘူးဒီမှာရှိတဲ့ဒီဝင်းနယ်ဆိုလို့ရှိတဲ့ထောင်ပြီးတဲ့အခါကျတော့ကျွန်တော်တို့ဒီမှာဆိုလို့ရှိရင်ဆာပေါ့ကျွန်တော်တို့ဘာခေါ်လဲဆိုတော့နာရာတီဝဲလို့ခေါ်တဲ့နှစ်ကြီးသမားတွေထားတဲ့ကျွန်တော်တို့တောင်ပိုင်းကထောင်ပြီးရင်ဆုံခါမှာရှိတဲ့ထောင်ပေါ့နော်အစားကြီးတဲ့အဲ့ဒီမှာအများဆုံးနောက်ပြီးကျွန်တော်ပြမိတာဒီကျွန်တော်ပေါ့ကျွန်တော်ထောင်အဲ့ဒီထောင်တွေမှာတော့မြန်မာရှိကြောင်းလို့တမားတွေတော်တော်များတယ်ဒါပေမဲ့ဒီအခုဟိုအခုဖောင်သားတွေဖြစ်တဲ့အထက်မှာမြန်မာနိုင်ငံသားအချင်းသားဗမာယောက်ဖြစ်တယ်ဆိုတာမျိုးသူတို့ကမကျင်နာဘူးအခုဆိုလို့ချင်းတပေါင်းဝင်ကြီးဖြစ်သွားပြီเนาะဖြစ်တဲ့ဖောင်သားအရေးအတွက်ပါကုသရောပါ
တနိုင်ငံလုံးမှာစုစုပေါင်းထောင်
နိုင်ငံလုံးမှာဆို
ဟုတ
်ဟုတ်ကဲ့အဲ့တော့အများဆုံးကကျွန်တော်တို့ဒီရနောင်းမဲဆောင်ဒီပြီးတော့ခုနပြောတဲ့ဘန်ကွန်ထောင်မှာရှိရပြီးရင်ဒါကဒီဝက်လို့အဲ့လိုထောင်တွေမှာရှိရမြန်မာနိုင်ငံသားတွေအနေနဲ့ဆိုလို့ရှိရင်ပို့ပြီးတော့ပူဆက်ဖို့ရှိနေတာပေါ့နော
်ဆိုတော့နောက်တစ်ခုကဒီကိုဗစ်ကာကွယ်ဆေးထိုးတာနဲ့ပတ်သက်ပြီးတော့မေးကြလာရဲဆိုတော့ဒီထိုင်းနိုင်ငံမှာအခုကိုဗစ်ကာကွယ်ဆေးထိုးမှုတွေစနေပြီဟိုစာမေလ18ရက်နေ့တုန်းကဆိုရင်ဒီတန်ခါတော်တွေကိုစပြီးတော့သူတို့ထိုးပေးနေပြီပေါ့လေဆိုတော့အဲ့ရနေပြီးတော့တချင်ချင်းလည်းဒီတနိုင်ငံလုံးသူတို့ထိုးပေးမဲ့အစီအစဉ်တွေရှိပါတယ်ဆိုတော့အဲ့လိုထိုင်းနိုင်ငံကထိုင်းအစိုးရကပေါ့နော်ကိုဗစ်ကာကွယ်ဆေးထိုးပေးမဲ့အစီအစဉ်တွေမှာဒီသူတို့နိုင်ငံထဲမှာအလုံးလုံးနေတဲ့ဒီမြန်မာတွေအပါအဝင်ပေါ့ဒီရွှေပြောင်းလုပ်သမားတွေရောထိုးပေးမဲ့အစီအစဉ်ပါပါလားရှင
်ဟုတ်ကဲ့တကယ်တကယ်ကဒီဒီဆေးကာကွယ်ဆေးထိုးအတွက်ပေါ့နော်မှတ်ပုံတင် online ကနေဒီစင်မှတ်ပုံတင်ခြင်းကိုလုံဆောင်နိုင်ပြီဆိုတာကျွန်တော်တို့ဒီကြံခဲ့တဲ့ဒီမေလ14ရက်နေ့တွေဟုတ်တည်ရပါတယ်ဆိုတော့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့အခုဘယ်လိုမျိုးဆက်ပြီးတော့သွားလဲဘယ်လိုမျိုး online ကနေပြီးတော့လုံဆောင်လို့ရမလဲဆိုတာကိုကျွန်တော်တို့ကစုံစမ်းတာပေါ့နော်ဒီနေ့ပေါ့ကျွန်တော်တို့မေလ19ရက်နေ့မှာကျွန်တော်တို့ကျမကြီးဌာနကဝန်ထမ်းတွေကသွားပြီးတော့ဒီကျမကြီးဟိုခရင်ကျွန်တော်တို့ကျမကြီးဌာနပြီးတဲ့အခါကျတော့စေယုံတို့ဘက်မှာသွားပြီးတော့စုံစမ်းတဲ့အခါမှာဟိုထိုင်းနိုင်ငံသားတွေအတွက်ပဲဒါဒီအစီအစဉ်ကရှိပါသေးတယ်ဆိုတာမျိုးပဲကျွန်တော်တို့သိရတယ်ဒါပေမဲ့တကယ်တကယ်သူတို့ဘဝကနေပြီးတော့ဘန်ကောက်ကနေပြီးတော့ကြီးညာတဲ့အခါမှာတော့အဲ့လိုမဟုတ်ဘူးအလုံးအတူတူခံစားရမယ်ဒီဘုံဘလွေဝင်ထားတဲ့ရှင်ပြောင်းလူသမားတွေမှန်ရနိုင်ငံသားတွေမှန်ရမယ်လို့ပြောတယ်ဒါပေမဲ့တကယ်တည်းလက်တွေ့ရတော့အခုမဟုတ်ဘူးလို့ပြောရတာပေါ့ပြောလို့ရတာ
ဟုတ်ဆိုအဲ့မှာတစ်ချက်သိကြတာကတကယ်လို့ခုနကဆောဆောပြောလို့ပေါ့နော်လူမှုဖူလုံရေးဝင်ထားတဲ့ရှင်ပြောင်းလူသမားတွေပါထိုးခွင့်ရှိမယ်ဆိုရင်သူတို့တွေကထိုးနိုင်ဖို့အတွက်ကိုရောဘာတွေလုပ်ဖို့လိုပါလဲရှင်
ခုနကကျွန်တော်တို့ဒီလိုသွားဆောင်ရမ်းနေဆိုတာလေတကယ်လို့အဲ့လို online ဆနစ်ကနေပြီးတော့စင်းသွင်းတာဘယ်လိုသွင်းရလဲဆိုတာသိပြီဆိုရင်ကျွန်တော်တို့ကတရားနေပြီးတော့ဟို social media နဲ့တစင်းပေါ့နော်ပြန်ပြီးတော့လုံတမားတွေကိုလုတ်တန့်အောင်လို့ online ကနေပြီးတော့ဒီသွင်းလို့ရအောင်လို့ကျွန်တော်ပြန်မျှော်ပေးပြီးလို့ပဲဆိုတော့အဲ့ဒီဟာကိုကျွန်တော်တို့လုတ်လို့ကျွန်တော်တို့ဘယ်ဟန်ကူလုတ်လို့မရသေးဘူးလုတ်လို့မဖြစ်ဘူးဆိုလို့ရှိရင်ရှေ့ပြောင်းလုံတမားတွေအနေနဲ့ကတော့ဒါဟိုအခက်အခဲကတော့ဖြစ်မယ်ဆိုတာချိန်တည်ပြီးသားပဲဘာဖြစ်လို့လဲဆိုရင်ပြန်ခဲ့တဲ့ကျွန်တော်တို့2021 February လကလူသစ်စင်းသွင်းတဲ့ကိစ္စမှာလေတုံးနည်း၎င်းမဲ့ online နဲ့စီးရင်တွင်းရတယ်အဲ့ online စီးရင်တွင်းဖို့ဆိုတာကဒီတာမန်လူတွေအနေနဲ့ဒီခုနကပြောတဲ့ technical ဘိုင်းဆိုင်ကနည်းနည်းပါတယ်နောက်ဘာသာရေးဘိုင်းဆိုင်ကပါတယ်ဘာသာစကားဘိုင်းဆိုင်ကပါတဲ့အခါကျတော့ဘလို့မှအဆင်ပြေနိုင်မှာမဟုတ်ဆိုတော့ဒါကအရှိဆုံးအလုပ်သမားတွေအတွက်ဒီ online နဲ့တွင်းရမယ်ဆိုရင်တော့မှပဲအများစုအတွက်ကတော့အခက်အခဲနဲ့ကြုံနေမှာ
ဟိုဘန်ကောက်မှာရှိတဲ့မြန်မာတန်ယုံပေါ်လေမြန်မာတန်ယုံကလည်းအရင်တော့ရောဒီအဲကိုမင်းဦးလိုလိုဒီလုံသမားကြီးဆောင်ရွက်နေတဲ့လူတွေနဲ့တွဲပြီးတော့မှဒီမြန်မာရွှေပြောင်းလို့သွားတဲ့အရေးကိုသူတို့လှုပ်ပေးနေတာ၊ကူညီပေးနေတာတချို့ကိစ္စတွေရှိပါသေးတယ်ဆိုတော့အခုဒီကိုဗစ်ကိစ္စမှာရောဒီမြန်မာရွှေပြောင်းလို့သွားတယ်ပေါ့နော်ဒီသူတို့ရောဂါဖြစ်နေတဲ့လူတွေကိုဆေးကုသပေးနိုင်ဖို့နောက်တစ်ခါဒီခုနကိုဗစ်ကကွယ်ဆေးထိုးမယ်ဆိုလို့ရှိရင်လည်းသူတို့ကအကူညီရွှေပြောင်းမြန်မာရွှေပြောင်းလို့သွားတဲ့ထိုးနိုင်ရေးအတွက်ကိုကူညီပေးဖို့အတွက်အဲ့လိုမျိုးရောလုပ်ငန်းတွေလှုပ်ပေးနေတာရောအခုအချိန်လေးဘယ်လိုရှိပါလဲရှင်
ဟုတ်ကဲ့အခုတတိယလိုင်းဖြစ်ပြီးခရေကတော့ဒီလိုကိစ္စနဲ့ပတ်သက်ပြီးတော့မြန်မာတိုင်းကနေပြီးတော့ထုတ်ပြန်ချက်အချို့ထုတ်တာတော့ရှိရယ်ပုံမှန်အာစီမင်းစီကံရေးဆိုင်ရာတွေပုံမှန်ဒီထောက်ထားမယ့်ဆိုင်ရာနဲ့ပတ်သက်ပြီးတော့လုပ်ငန်းစဉ်တွေအဲနောက်ဆုတ်သွားတဲ့အကြောင်းတို့ဒါမှမဟုတ်လည်းလူစီစင်းစွင်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဟလာဒီအာလက်ရှိမှာဟိုမြေသူမြေသားဖြစ်ကြောင်းစစ်ဆေးတာတို့အလုပ်လုပ်ခွင့်ပါမယ့်အတွက်စီးရင်သွင်းတာတော့အဲ့ဒါတွေနောက်ဆုံးတည်းဆိုတဲ့ကိစ္စတွေကိုထိုင်းအစိုးရဘက်ကထုတ်ပြန်လာတယ်ပေါ့မိုတီပြီးတော့လိုက်ထုတ်တာတော့ရှိတယ်ဒါပေမဲ့အရင်နှုံးကလူမျိုးကျွန်တော်တို့ကိုဗစ်နဲ့ပတ်သက်တဲ့ခံစားခွင့်တို့ဒီရွှေပြောင်းလို့သမားတွေအနေနဲ့အိုက်နာရမယ်အလုပ်ဆောင်ရမယ်ဟာမျိုးတွေဆိုလို့ရှိရင်တိတိကျကျအာလုပ်ပြန်ထုတ်ပြန်လာတော့လုပ်နိုင်တာတော့ဆိုတော့ဒီဘက်အပိုင်းမှာအရန်နေလာတယ်ခင်ဗျနောက်တစ်ခုကကျတော့လေဒါပြောလို့ရတာလည်းပါလဲဆိုလို့ရှိရင်ဒီကိုဗစ်ကြောင့်ဟာလာသူတို့အနေနဲ့ရတယ်ခီးသွားလာခွင့်တွေကန့်တထားတဲ့အတွက်ကြောင့်လိုက်ပါလုံဆောင်မှုခက်တယ်ဆိုတာမျိုးတော့ပြောလို့ရရတာပေါ့ဒါပေမဲ့အဓိကကတော့ဒီအာနာသိန်းဆေးအာနာသိန်းပြီးတဲ့နောက်ပိုင်းမှာဒီလေပတ်နေတဲ့ရန်နေရပေါ့နော်ရုံးလုံငန်းစဉ်အကုန်လုံးကအင်မတန်မှကမောက်ကမဖြစ်ကုန်တယ်လို့ကျွန်တော်တို့အနေနဲ့ဒီလိုမျိုးယူဆလို့ရပါတယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်ဖန်းစည်းကံတွေအခုပြန်ပို့တဲ့ကိစ္စရယ်ဆိုလို့ရှိရင်မပို့နိုင်ဘူး။ပို့ဖို့အတွက်အရင်တော့ဆိုလို့ရှိရင်နေဆက်ကနေပြီးတော့ဟာလားနာနိုင်ငံကနေကြည့်ပြီးတော့ပို့တယ်ဒီထဲမှာခုနကပြောတဲ့ဒီပြန်ပို့တဲ့အထက်မှာယောဂဖြစ်တဲ့လူတွေပါနိုင်လားပါနိုင်ဘူးလားဆိုတဲ့ကိစ္စတွေဒါတွေလည်းကျွန်တော်တို့စဉ်းစားဖို့လိုတာပေါ့နော်အခုလက်ရှိတက်ဆိုင်အနာပိုင်းနေနဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ထဲဝင်လိုက်ပါပြီးတော့ဟိုဆောင်ရွက်တာတို့ကြီးညာရထုတ်တာတို့မတွေ့ရဘူးခင
်ဗျဟုတ်ကဲ့ကိုမင်းအောင်ကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုမျိုးအချိန်ပေးပြီးတော့ဖြေတဲ့အတွက
်စီတူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့သက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရပါပြီ။အငွေတွေမဆုံးရှုံးစေရဘူး။ဘဏ်တွေမပြိုလဲနိုင်ဘူးဆိုတော့လေဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီတူအောင်မြင့်နဲ့အတူကျွန်မအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင
်။လက်ရှိမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ဘဏ်လုံငန်းဆိုင်ရာပြဿနာတွေနဲ့ပတ်သက်ပြီးဘိုးဘဏ်ဒုက္ခထဦးဝင်းတော်ကသတင်းစာရှင်းလင်းပွဲမှာရောသတင်းဌာနတွေနဲ့စည်းသက်တွေ့ဆုံရမှာပါရှင်းတာလင်းတာလုပ်ပါတယ်လက်ရှိကြုံနေရတဲ့ဘဏ်လုံငန်းဆိုင်ရာပြဿနာတွေဟာဘဏ်တွေကိုအခက်အခဲဖြစ်အောင် CDM လုပ်တာကနေစတာဖြစ်ကြောင်းနောက်ပိုင်းဘဏ်တွေမှာငွေတွေဝိုင်းထုတ်ကြထုတ်လိုက်ရင်ဒီဆိုးရပြုတ်ကျသွားမယ်ဆိုတော့နိုင်ငံရေးအရမြောက်ထိုးပင့်ကွက်မှုတွေ Facebook ကနေလှုံ့ဆော်လာကြကြောင်းအဲ့ဒီကနေတစ်ဆင့်တကယ်ငွေမလိုဘဲတန်းစီငွေထုတ်တဲ့သူတွေပေါ်လာတယ်လို့ဆိုပါတယ်အဲ့လိုဖြစ်နေချိန်ဘဏ်ကိုအသုံးပြုပြီးစီရင်သမားတွေကိုငွေကြေးထောက်ပံ့မှုလုပ်နေသူတွေကြောင့်ဘိုးဘဏ်အနေနဲ့ငွေကြေးထုတ်ယူမှုကိုလူတူတပတ်ကျသိန်း20ကုမ္ပဏီသိန်း200ဆိုပြီးကန့်သတ်တာမျိုးလုပ်ခဲ့ရကြောင်းပြည်သူတွေအနေနဲ့လည်းဘဏ်မှာအပ်ထားတဲ့ငွေတွေမဆိုးရှုံးစေရဘူးလို့အာမခံကြောင်းဘဏ်တွေပြိုလဲစရာမရှိကြောင်းလက်ရှိအခြေအနေဘဏ်လုပ်ငန်းကိုပြက်စီးအောင်လုပ်နေသူတွေကြောင့်ဘိုးဘဏ်ဘက်ကလည်းအကန့်အသတ်တွေလုပ်ရတာဖြစ်ကြောင်းပြောဆိုခဲ့ပါတယ်
လက်ရှိဘဏ်တွေဟာငွေအပ်ထားပြီးပြန်ထုတ်လိုသူတွေကိုထုတ်မပေးနိုင်တဲ့ပြဿနာကြီးတယ်မကအခြေခံဘဏ်လုပ်ငန်းဖြစ်တဲ့ငွေလွှဲလုပ်ငန်းတောင်မလုပ်နိုင်တော့တဲ့အခြေအနေရောက်နေတာတွေ့မြင်ရပါတယ်။အရင်ကတော့မြန်မာနိုင်ငံတနေရာရာကနေကိုယ်ငွေလွှဲပို့လိုတဲ့ဘဏ်ရှိတဲ့တနေရာကိုငွေလဲတယ်ဆိုတာအလွန်လွယ်ကူတဲ့ကိစ္စပါ။ငွေလွှဲပြီးမိနစ်ပိုင်းအတွင်းသက်ဆိုင်ရာငွေထုတ်သူဟာပတ်ပုံတင်ကြပြီးတစ်ဖက်ဘဏ်ကနေငွေသားစကူအလွယ်တကူထုတ်ယူနိုင်ခဲ့တာမျိုးဖြစ်ပါတယ်။အခုဆိုဘဏ်အားလုံးမှာအဲ့ဒီဝန်ဆောင်မှုမျိုးတောင်ရပ်ဆိုင်းနေတာတွေ့မြင်ရပါတယ်။လက်တလုံးမြမစီးပွားရေးဘဏ်ကအဲ့ဒီငွေလွှဲဝန်ဆောင်မှုလုပ်ပေးနေတယ်လို့ကြေညာလုပ်ကိုင်နေပေမဲ့တချိန်ကိုကျပ်ငွေ10သိန်းအောက်ပဲလွှဲလို့ရတာ fax နဲ့အချက်လက်ပို့တဲ့စနစ်ကြောင့်အချိန်ကြာတာသွားထုတ်ရတဲ့ဘဏ်တွေမှာကျိုးညီစနစ်ကြောင့်အဆင့်တွေများလွန်ပြီးငွေထုတ်ရခက်ခဲတာကြောင့်တိတ်ပြီးအသုံးပြုသူများတာမတွေ့ရပါဘူး။ရန်ကုန်ပန်းစိုးရန်ကမြမစီးပွားရေးဘဏ်ကွဲတစ်ဆိုရင်တော့တစ်နှစ်ငွေလွှဲလက်ခံမှု20-30လောက်ပဲရှိတာတွေ့မြင်ရပါတယ်။ ဘန်တွေဘက်ကအဲ့ဒီလိုဖြစ်နေတယ်လို့မြန်မာနိုင်ငံအနေနဲ့ agent အများကြီးထားပြီးအလုပ်လုပ်တဲ့ with money လို့ online နဲ့လုပ်ရတဲ့ငွေလဲစနစ်မှာလေငွေလဲတော်ကိုလက်ခံတဲ့ agent လည်းရှိပြီးငွေသားစကူထုတ်ပေးမဲ့ agent မရှိတာမို့ပြည်သူတွေအခက်အခဲတွေ့နေကြပါတယ်အဲ့ဒါကြောင့်ပဲအရင်အာနာရှင်ခေဟောင်းတို့ကအတိုင်းအဝေးပြေးဘတ်စ်ကားတွေနဲ့ငွေလွှဲပေးပို့တာမျိုးလေးထွန်းကားလာတာတွေ့ရပါတယ်။အဝေးပြေးကားတွေနဲ့ငွေလွှဲရင်ပို့ကားကနှစ်ရာခိုင်နှုန်းငွေ၁၀သိန်းပို့ရင်ကျပ်2000လောက်ပေးရတာမို့ဈေးကြီးပေမဲ့လေအခြားရွေးချယ်စရာမရှိတဲ့ပြည်သူတွေဟာအဲ့ဒီနည်းနဲ့လေငွေလွှဲတာမျိုးလုပ်ကြရပါတယ်
။တကယ်တော့လက်ရှိပြည်သူတွေဟာနေ့စဉ်အချိန်တိုင်းများစွာအကုန်ခံပင်ပန်းကြီးစွာနဲ့ဘဏ်တွေကနေတန်းစီပြီးငွေထုတ်နေကြရတာဟာတကယ်ငွေလိုလို့ဘဏ်နဲ့ပိတ်မိနေတဲ့ငွေဖြစ်ပြီးထုတ်ပေးငွေတဖြည်းဖြည်းနည်းလာသလိုစိတ်မချရတော့လို့တနေ့ပြီးတနေ့ကြက်ငွေတန်ဖိုးတွေကြပြီးရင်ကြနေလို့စတဲ့အကြောင်းတွေကြောင့်ပဲဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးကြက်ငွေတန်ဖိုးမြ мян ဆန်ဆန်ကြဆင်းနေတာကိုဘူဘဏ်ကထိမ့်ဖို့ကြိုးစားတာတော့တွေ့ရပါတယ်။ပြီးခဲ့တဲ့မေလ16ရက်နေ့ကစ9ရက်အတွင်းဘူဘဏ်ဟာဒေါ်လာ23သန်းလောက်ထုတ်ရောင်းခဲ့ပြီးတဲ့နောက်ဒေါ်လာဈေးဟာဒေါ်လာ1900ဝန်းကျင်ကနေ1650 1660ဝန်းကျင်မဆိုစလောက်လေးကျလာတာတွေ့ရပါတယ်အခုလောက်ကင်တွေပုံနဲ့တော့မြန်မာကျပ်ငွေတန်ဖိုးရှိသင့်ရှိထိုက်တဲ့တန်ဖိုးရောက်လာအောင်လုပ်နိုင်မှာမဟုတ်တဲ့အပြင်ဘူဘန်ကဒေါ်လာတွေဈေးွက်ထဲမထည့်ပဲနေလိုက်ရင်တော့အခုတန်ဖိုးထက်အများကြီးကျဆင်းသွားနိုင်တဲ့အရေးအယောင်လဲမြင်တွေ့နေရပါတယ
်အခြားတစ်ဖက်မှာတော့ငွေကြေးချမ်းသာသူတွေနဲ့ကုမ္ပဏီလုပ်ငန်းရှင်တွေကိုယ်တိုင်ဘဏ်ကရှိတဲ့ငွေတွေထုတ်ပြီးစိတ်ချရတဲ့ဒေါ်လာနဲ့ရွှေစုဆောင်းမှုအင်ချမ်းကြီးလိုက်လံဝဲယူမှုတွေကလည်းကြက်ငွေတန်ဖိုးကျဆင်းတာကိုအားပေးတယ်လို့ဖြစ်နေတာမြင်တွေ့ရပါတယ်။အဲ့ဒီအတွက်ဗန်တွေထဲပိတ်မိနေတဲ့မြန်မာကြက်ငွေတွေကိုပြည်သူတွေဘလို့မှစိတ်ချလက်ချဖြစ်မဲ့ပုံမတွေ့ရတာကြောင့်ငွေထုတ်ယူလိုမှုဆက်ပြီးဖြစ်ပေါ်နေဦးမဲ့သဘောခံမှန်းရပါတယ်။ခုဆိုရင်ဗဟိုဘဏ်ရဲ့ညွှန်ကြားချက်နဲ့ဘဏ်အသီးသီးဟာငွေသားလက်ဝယ်ရှိတဲ့ customer တွေကို special account အသစ်တွေဖွင့်ပြီးငွေအပ်ကြဖို့နှိုးဆော်နေတာတွေ့ရပါတယ်။အဲ့ဒီငွေသားစကူနဲ့အပ်တဲ့ဘဏ်စင်းကနေငွေပြန်ထုတ်ယူလို့ရတယ်ဆိုရင်အချိန်မီအားလုံးပြန်ထုတ်ပေးမယ်လို့ဆွဲဆောင်ပါတယ်။ဒါပေမဲ့လည်းအဲ့ဒီအထူးငွေစင်းဆိုတာအရင်ဘဏ်အပ်ငွေတွေလို ATM ကတ်လုပ်ပြီး ATM တွေမှာသုံးလို့မရပါဘူး။မိုဘိုင်းဘဏ်ကင်သုံးပြီးငွေလွှဲမယ်ဆိုရင်လွှဲလို့ရပေမယ့်အခြားအပ်ငွေစင်းတစ်ခုခုကနေအထူးငွေစင်းကိုလွှဲမယ်ဆိုတော့လက်ခံလို့မရပြန်ပါဘူး။ဒါအပြင်ကိုကအခြားသူတယောက်ယောက်ရဲ့ဘဏ်စင်းနဲ့လွှဲလိုက်မယ်ဆိုရင်အဲ့ဒီလက်ခံရရှိသူဟာဘဏ်မှာငွေသားစကူသွားထုတ်ယူလို့မရပြန်ပါဘူး။ကိုယ့်ရဲ့အရင်ပိတ်မိနေတဲ့ငွေစင်းတွေနီးတူပိတ်မိငွေတွေဖြစ်သွားမှာဖြစ်ပြီးထုတ်ချင်ရင်အများသူကလို့ ATM မှာပင်ပင်ပန်းပန်းတန်းစီဘဏ်ကိုသွားချင်ရင်ဘဏ်တိုကင်ရဖို့ကြိုးစားဆိုတဲ့အခြေအနေပြန်ရောက်သွားမယ်သဘောပါ။ပြောရရင်အခုဘဏ်တွေတဲ့ငွေသားစကူဝင်လာအောင်special account ဖွင့်ပေးနေတဲ့ကိစ္စကလည်းအောင်မြင်မဲ့ပုံမရပါဘူးလက်ရှိဗဟိုဘဏ် account ထဲပေါ်ကျင်တဲ့ပုံစံကပြည်သူတွေရဲ့အပ်ငွေဘဏ်တွေမှာပိတ်မိနေတဲ့ကိစ္စထုတ်ပေးငွေကိုတဖြည်းဖြည်းချင်းရှော့ချကာလတစ်ခုရပ်တင်ရင်ရပ်ဘဏ်တွေကတော့နောက်ထပ်အပ်လာမယ့်ငွေစက်ကူတွေနဲ့ဘဏ်လုပ်ငန်းကိုအသစ်ပြန်လည်ပတ်နိုင်အောင်ကြိုးစားမယ့်သဘောမြင်တွေ့ရပါတယ်ဒါကြောင့်လည်းမြမစည်းဝါးရေးဘဏ်နဲ့ပုဂ္ဂလိကဘဏ်တချို့ဟာငွေသားစက်ကူနဲ့ငွေလာလွှဲရင်အခြားတစ်ဖက်မှာလေငွေသားစကူနဲ့ထုတ်ပေးမယ်ငွေလဲလုပ်ငန်းကိုအရင်လိုပြန်ပြီးလုပ်ကင်ပေးမယ်လို့ကြေညာလာတာတွေ့ကြရပါတယ
်တကယ်တကယ်တော့ကိုအပ်ထားတဲ့ငွေတွေကိုကိုလိုသလောက်ပြန်ထုတ်လို့မရယုံမကနည်းနည်းစီထုတ်ခွင့်ရဖို့ကိုလည်းလူပင်ပန်းစိတ်ပင်ပန်းကြီးစွာထုတ်ယူနေရတဲ့အခြေအနေမှာပြည်သူတွေဟာဘဏ်တွေကိုယုံကြည်စိတ်ချမှုနည်းသထက်နည်းလာနေတာတွေ့ကြရပါတယ်အခြားတစ်ဖက်မှာလည်းဘဟုဘဏ်ရဲ့ထိန်းချုပ်မှုမရှိတာကြောင့်ကျငွေတန်ဖိုးတနည်းတစ်ခြားကျဆင်းလာတဲ့အခြေအနေမျိုးမှာပြည်သူတွေဟာဘဏ်နဲ့ပိတ်မိနေတဲ့သူတို့စုငွေတွေအတွက်ရတက်မရေးဖြစ်နေရတာကလည်းမထူးဆန်းလှပါဘူးလက်ရှိအခြေအနေဘိုးဘဏ်ရဲ့မှားယွင်းတဲ့စီမံခန့်ခွဲမှုအောက်မှာဘဏ်တွေအပေါ်ပြည်သူလူထုပြန်ယုံကြည်လာအောင်လုပ်ပေးနိုင်မှာမဟုတ်သလိုငွေတန်ဖိုးတည်ငြိမ်အောင်ထိန်းပေးမဲ့အနေအထားမျိုးလည်းမမြင်မတွေ့ရပါဘူးဒါကြောင့်ဘိုးဘဏ်ဒုက္ခထာဦးဝင်းတော်ပြောသလိုဘဏ်တွေတဲကပြည်သူအငွေတွေမဆုံးရှုံးစေရဘူးဆိုတာမှန်နိုင်ပေမဲ့ပိတ်မိငွေတွေဖြစ်နေပြီးဘယ်အချိန်ပြန်ရနိုင်မလဲမသေးချာမရေရာတဲ့အခြေအနေမျိုးဆက်ရှိနေပါဦးမယ်။အလားတူဘဏ်တွေပြိုလဲမှာမဟုတ်ဘူးဆိုပေမဲ့ဘဏ်ဝန်ဆောင်မှုတွေမပေးနိုင်တဲ့လေပတ်မှုမရှိတဲ့အမေရိကန်ဘဏ်တွေအဖြစ်ပဲတည်ရှိနေတော့မှာဖြစ်ကြောင်းပါ
ပြည်ရင်အမေရိကန်တန်မြန်မာဝိုင်းစီစဉ်တွေကိုဝါရှင်တန်မြို့တော်ကတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။အခုတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုဆက်ပြီးတော့တင်ဆက်ပေးပါမယ်။ကျွန်မအေးဒနာကျော်ပါ။ရဲ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့ VOE တိတ်ချစ်တော်ရရှင်တွေကိုမြစ်တာတိလက်စာမြန်မာသတင်းတွေတပုတ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်။ပထမအဦးဆုံးကျမတို့ကိုစာရေးပြီးတော့အစီအစဉ်လေးနဲ့ပတ်သက်ပြီးရေးလာတဲ့သွားရရှင်ရဲ့စာတွေကိုဖော်ပြပေးကြမှာနော်။ဝိုင်းတော်သားရဲ့အားလုံးကျမ်းမာအေးချမ်းပါစေလို့ရေးလာတဲ့သွားရရှင်မက်ဆန်နာကတော့ရေဒီယိုလိုင်းနဲ့ပတ်သက်ပြီးတော့မေးလာပါတယ်
။ဟုတ်ကဲ့ပါ VOE ရေဒီယိုလိုင်းအချိန်နိုင်ကိုပို့ပေးစီခြင်းပါလေ။ဖုန်းလိုင်းတွေပြတ်တောက်သွားခင် VOE အနေနဲ့ရေဒီယိုကနေပြောင်းလဲပြီးတုံးရတဲ့လိုင်းတွေကိုဂရုစိုက်ပြီးပြင်ညာပေးစီလိုပါတယ်။ကျေးဇူးတင်ပါတယ် VOE သတင်းကောင်းတွေကိုအမြန်ဆုံးတည်ဆောင်ပေးလာနိုင်ပါစေ
။ဟုတ်ကဲ့ပါ။မီတာလိုင်းတွေပို့ပေးလိုက်ပါရစေ။တခြားမက်ဆန်နာလိုပဲတည်ကြည့်မယ်တော်ရရှင်နေလေ။မီတာလိုင်းတွေကိုတည်ကြည့်နေဆိုရင်ကျမတို့ရဲ့ Facebook စာမျက်နှာမှာရောဒါမှမဟုတ် VOE မြန်မာပိုင်းစာမျက်နှာပေါ်မှာဖော်ပြပေးထားတယ်လို့အတည်ပြုချင်ပါရနော်။ VOE အစီအစဉ်ဒီမှာလည်းသတင်းတွေကြားရမှာပြီးတော့ကျမတို့ရဲ့ဒီ Radio အစီအစဉ်တွေအစနဲ့အဆုံးတွေမှာကြီးညာပေးပါရရှင်။နားဆင်အားပေးကြတဲ့တော်ရရှင်တွေကိုကျေးဇူးတင်ပါတယ်။ဥထုံးသိန်းဆိုတဲ့တော်ရရှင်ကတော့ VOE ကဘာသတင်းမြမသတင်းသတင်းထွေထွေကိုအချိန်နဲ့တပြေးညီခါလိုက်ဖက်တဆက်မရွေးမှန်ကန်တိကျစက္ကန့်ရိုက်ချက်အကြံထွက်အောင်ပေါ်ပြရွှေကျွန်းကြည်ပြွန်ပြက်လှိုင်ဂုံနဲ့ကြိုင်ခဲ့ပါမင်္ဂလာပါ့ကြပြာတို့လေးနဲ့ကျေးဇူးတင်ကြောင်းပြောလာပါတယ်ရှင်နောက်ထပ် Cherry Theory ဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါ VOE ပေးစာကဏ္ဍကိုဘယ်လိုစာပို့ရမလဲရှင်နဲ့ဟုတ်ကဲ့ပါအခုကျမစီကိုရေးလာတဲ့ဒီ messenger ကနေပြီးတော့ပဲညီမစာရေးလို့ရပါရဲ့เนาะတကယ်လို့ကျမတို့ VOE မြန်မာဝိုင်းကို email ပို့ဖို့ခြင်းနဲ့ဆိုရင် email ပို့လို့ရပါတယ်ရှင်ကျမတို့ email လိပ်စာက permis.voenews.com ဖြစ်ပါတယ်ဒါမဲ့လည်းအခုလိုမျိုး messenger Facebook ကိုအမြဲတမ်းတုံးနေဆိုရင်တော့ဒီ messenger ကပို့ရတာပို့လွယ်တယ်ဆိုရင်ဒီကပဲပို့ပေးပါကျေးဇူးတင်ပါတယ်ကျမ messenger ကစာတွေကိုမကြခဏဖတ်တပါတယ်เนาะမင်္ဂလာပါ VOE ဝန်တော်သားများခင်ဗျာကြမ်းခံသားလို့မာကြပါစေနော်လို့အစချေနှုတ်ဆက်လာတဲ့စာရှိတစ်စောင်းအီးမေးလ်ပို့လာသူကတော့မန္တလေးကအောင်မြင်သူဆိုတဲ့တော်ရရှင်ဖြစ်ပါတယ
် VOE ပေးစာကိုရေးပြတာဒီတစ်ခေါက်ပထမဆုံးပါအရင်ကတော့တခြားအကောင့်တစ်ခုနဲ့ပြက်ကရင်တောင်းဆိုဘူးပြီးတော့လက်ဝယ်လဲရခဲ့ဘူးပါတယ်ကျေးဇူးပါမြမပြပါစစ်တက်ကအာဏာလုထားတော့ကိုစိတ်ဘယ်အရာမှလုံခြုံတာကိုမခံစားရပါဘူးဗျာဒါပေမဲ့ပြည်သူတွေဘက်ကစောင်းချက်တွေဟာအောင်မြင်လာနိုင်မဲ့အရေးအယောက်တွေကိုသိမြင်ခန်းစားရပြီးတော့အားတက်ရပါတယ်။ဒါလို့ပြည်သူတွေရဲ့ဆက်အနာရှင်ပြုတ်ချဖို့စောင်းချက်တွေပြည်သူတွေကြားထဲကျရွတ်ပြန့်ရောက်ရှိဖို့ဆိုတာသတင်းဌာနတွေဟာလည်းခေယာကြပါတယ်။အာဏာလုစစ်ကောင်စီကအင်တာနက်တွေဖြုတ်ချလိုက်တော့ပြည်သူအများစုအားကိုးရကရေဒီယိုပါ။ဤပညာခေတ်ကြီးမှာ19ရာစုကိုပြန်ပြီးတော့တန်းတောက်အောင်စစ်ကောင်စီကစွမ်းဆောင်ပေးလိုက်တာလေ။အာဏာလုထားတဲ့စစ်ကောင်စီရဲ့အောင်မြင်တဲ့လှုပ်ဆောင်ချက်ထဲမှာဒါလည်းတစ်ချက်ပေါ့ဗျာ။နောက်တစ်ခုကတော့ဥပဒေနဲ့အညီလို့တွင်တွင်အော်ပြီးတော့ဒုစရိုက်မှုတွေကိုအင်တိုက်အားလိုက်ကျူးလွန်ကြတာပါအခုတော့မိုဘိုင်းအင်တာနက်တွေကို white list နဲ့ပြန်ဖွင့်လာပါပြီအင်တာနက်တွေပြန်ရလာတာနဲ့အတူသတင်းမှားသတင်းရောင်ဝါရဖြန့်သတင်းတွေကကျေပြန့်လာတာပါပဲတချို့လူမှုကွန်ရက်မတုံ့တက်ကြတဲ့ပြည်သူတွေကြားမှာတော့မှသတင်းအမှားတွေဟာလူမှုကွန်ရက်တုံ့ကြတဲ့လူတချို့ကနေတဆင့်ပြန့်နေပါတယ်ကျင့်ဝတ်မရှိတဲ့ YouTuber တချို့ရဲ့ဗီဒီယိုတွေကတဆင့်လဲသတင်းအမှားတွေတလွဲညှော်လင့်ချက်တွေလူလူကြားတွေကိုပြန့်လွဲပါတယ်ဆရာနာလူကောင်စီဘတော်သားတွေရဲ့အကောင့်တူမျိုးစုံ page မျိုးစုံကနေလဲသတင်းအမှားဝါရဖြန့်သတင်းဓာတ်ပုံအမှားတွေဟာလဲလူလူအတွင်းမှာအတော်လေးပြတ်ထန်အားကောင်းပါတယ်ဆိုတော့ကျွန်တော်အနေနဲ့ view one တော်သားတွေကိုကူညီတောင်းနေတာကတခုတော့သတင်းအမှားတွေနဲ့ပတ်သက်ပြီးတော့ပြည်သူလူအကြအမှန်သတင်းတွေပြတ်ထန်အောင်လို့ fact check အစီအစဉ်လေးထုတ်လွှင့်ပေးစီချင်တာပါပဲ
မန္တလေးကတော်ရရှိအောင်မြင်သူအကြံပြုရင်းနဲ့တခြင်းလဲတောင်းလာတာပါ ဒီတော့ရှင်ကသတင်းတွေမှန်မှန်ပြန်ပြီးတော့စစ်တဲ့အစီအစဉ်လေးတင်ပေးပါဆိုလို့ဘယ်သတင်းကိုဘယ်ကအမှထုတ်လိုက်လဲဆိုတာပြောရတာခက်တဲ့အတွက်ကြောင့်မလို့ကျွန်မအကြံပြုချင်တာကတော့အကောင်းဆုံးကဒီသတင်းတွေမှန်မှန်သိချင်တယ်ဆိုရင်တော့သတင်းကြည့်သူကိုယ်တိုင်ပြည်သက်အနေနဲ့ဒီရုံချရတဲ့သတင်းဌာနတွေကသတင်း website ဒီမှာသွား prepare ရှုဒီသတင်းတွေမှန်မှန်ပြန်ပြီးတော့တိုက်ကြည့်တင်ပါလေလို့အကြံပြုချင်ပါလေအဲ့ဒီသတင်းဌာနတွေမှာတင်ထားတဲ့သတင်းတွေကွဲနေတယ်ဆိုရင်တော့ဒီကိုရထားတဲ့သတင်းမှန်မှန်မှန်ဆိုတာကတော့တော်တော်လေးကိုတန်ကြာရှိစရာကောင်းနေပါပြီ။ဒါကြောင့်မလို့အင်တာနက်ပေါ်မှာဖတ်လို့ရတဲ့သတင်းတိုင်းကသတင်းမှန်မဟုတ်ဘူးဆိုတာတော့သတိလေးထားပြီးတော့ချင်းချင်းပြီးတော့သတင်းတွေကိုထက်ဆင့်ဝေမျှကြပါလို့အကြံပြုချင်ပါတယ်နော်။မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေပေါ်မှာကိုရိုင်းရှူတောင်းကနေပြီးတော့သူတို့ရဲ့နိုင်ငံရေးအတွေ့အမြင်တွေကိုရေးလာကြတဲ့သောရရှင်ရဲ့စာတွေကိုလည်းလက်ခံရရှိပါရစေ။ဒီထက်သောရရှင်တယောက်ကတော့တင်မတီလင်းစောနိုင်ဆိုတဲ့သောရရှင်ဖြစ်ပါတယ်။သူရဲ့နိုင်ငံရေးအမြင်ကိုဖော်ပြပေးခြင်းပါတယ်
။မြန်မာစစ်တပ်ကနိုင်ငံတော်အာဏာသိမ်းယူမှုကြောင့်လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအရှုပ်အထွေးအပေါ်ပြည်ပရောက်မြန်မာပြည်သားတဦးအနေနဲ့လွန်စွာစိတ်ပြတ်မိပါတယ်။ပြည်တွင်းပြည်ပကမြန်မာနိုင်ငံသားတွေတက်နိုင်သမျှနီလန်ပေါင်းစုံနဲ့တိုက်ပွဲဝင်နေတာတွေ့ရတော့အားရမိပါတယ်။သို့သောပြည်တွင်းအဖြစ်ပြက်လို့ပြောရမလားအခက်အခဲလို့သုံးနှုံးရမလားတော့မသိပါဘူး။အခုလိုမျိုးနိုင်ငံတော်အတွက်ဒီမိုကရေစီအောင်နိုင်ရေးအတွက်ဆင်နွှဲရမှာကျွန်တော်အနေနဲ့သတိပြုမိတဲ့အချက်တွေရှိပါတယ်။ NLD နဲ့တိုင်းသားနိုင်ငံရေးပါတီတွေအကြားအနာဂတ်နိုင်ငံရေးလက်တွဲနိုင်ရေးအကြောင်းကိစ္စနဲ့ပတ်သက်ပြီးတော်တော်လေးကို gapဖြစ်နေတယ်လို့မြင်မိပါတယ်။ပြီးဟာဒီကြီးမားသောစိန်ခေါ်မှုဖြစ်တယ်လို့ဆရာနာသိန်းအဖွဲ့အတွက်လည်းအခွင့်ကောင်းတရက်လို့ဖြစ်နေပါတယ်။လက်ရှိတရားဝင်နိုင်ငံအစိုးရဖြစ်တဲ့ NLD အနေနဲ့အဖြစ်နိုင်ဆုံးသောအနာဂတ်ဖက်ဒရယ်အစိုးရစနစ်ကိုအခြေခံတဲ့လက်ရှိနိုင်ငံရေးရည်တည်ချက်သည်တိုင်းသားများလူလာတဲ့ပင်လုံကတိကိုဖော်ဆောင်ပေးနိုင်လောက်သောအာမခံမှုမရှိဘူးလို့တိုင်းသားဒီမိုကရက်တစ်ပါတီတွေတိုင်းသားဒီမိုကရေစီအင်အားစုတွေအနေနဲ့ခံစားမှုရှိနေမယ်လို့ထင်ပါတယ်။ VOA ဒီအပြုသဘောနဲ့သတင်းတွေကိုတင့်လျော်သောခြားပြမှုများနဲ့အစီအစဉ်များထုတ်လွှင့်ပေးနေသည့်အတိုင်းဒီကိစ္စနဲ့ပတ်သက်လို့မေးမြန်းသင့်မေးမြန်းထိုက်သူတွေနဲ့မေးမြန်းသုံးသပ်ချက်များလှုပ်ဆောင်သင့်ပါတယ်ခင်ဗျာ။ကျေးဇူးတင်ပါတယ်။
ဒါကတင်မတီဆိုတဲ့သရရှင်သူ့ရဲ့နိုင်ငံရေးအမြင်ကိုပြည်ရေးကတစင်လွတ်လွတ်လပ်လပ်ထုတ်ဖော်လာတာဖြစ်ပါရဲ့ရှင်။ကိုတီးဆိုတဲ့သောရရှင်ကတော့ကုလသမဂ္ဂနဲ့အာဆီယံကိုတိုင်တယ်ပြီးအခုလိုစာရေးလာပါတယ်
။ပြောပြပါဗျာ UN နဲ့အာဆီယံဆိုတာကမ္ဘာနိုင်ငံတွေကဖြစ်ပေါ်နေတဲ့မတရားမှုမှန်သမျှတားဆီးဖြေရှင်းပြရမယ်ဖွင့်မလား။မတရားမှုမှန်သမျှကိုကုလတပ်ပေါင်းစုနဲ့တားဆီးနှိမ်နှင်းပေးတင်ပါတယ်။အခုတော့ဗီဒီယိုကတစ်မျိုးပြည်သူကြီးကတစ်မျိုးဆိုတော့လူလူကခံဖက်ကကြီးဖြစ်နေပါတယ်။ပြည်သူဆိုတာတိုင်းပြည်တိုင်းမိပါတယ်ပါ။ပြည်သူမရှိပဲရက်တီလို့မရပါဘူး။တိုင်းပြည်တိုင်းပြည်သူကိုလေးစားဦးစားပေးတင်ပါတယ်။ပြည်သူကိုခုလုံးကာဘာလောက်တာစော်ကားတာပါပြည်သူ့အခွင့်အရေးကိုစားပြီးပြည်သူကိုထဲ့မတွက်တာစော်ကားမှုပါ UN နဲ့ ASEAN ကူညီပါခင်ဗျာ
အာတော်ရရှင်ကိုသေးသူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ် VOE မင်္ဂလာပါခင်ဗျာလို့ရေးလာရင်နောက်ထပ်တော်ရရှင်ကတော့ကျွန်တော်နာမည်တိန်ထိုက်အောင်ပါတဲ့မေးချင်တာလေးရှိလို့ပါတဲ့
လက်ရှိအမျိုးသားညီညွတ်ရေးအစိုးရ NUG အပေါ်လူငယ်တွေတချို့ရဲ့အားမလို့အားမရဝေဖန်မှုလေးတွေအနည်းငယ်တွေ့နေရပါတယ်သူတို့ပြောချင်တာက NUG အနေနဲ့ထိတိရရလမ်းညွှန်မှုစစ်လက်နဲ့ပံ့ပိုးမှုတွေကိုဒီထက်ပိုလုံနိုင်ဖို့ရှိသလားဆိုတာပါပဲဒီလိုဝေဖန်မှုတချို့ကို NUG အနေနဲ့ဘယ်လိုဖြောင်းပြချက်ပေးမလဲဆိုတာသိချင်ပါတယ်ခင်ဗျ VOA ကနေတဆင့်ပြောကြားပေးလို့ပါတယ
်ဟုတ်ကဲ့ပါ NUG အနေနဲ့ဘယ်လိုဖြောင်းပြချက်ပေးမလဲဆိုတာကိုမေးခွန်းထုတ်လာပါတယ်ပြည်သူတယောက်အနေနဲ့အမျိုးသားညီညွတ်ရေးအစိုးရကိုပို့ပြီးတော့ဆောင်ရွက်မှုတွေထိရောက်အောင်မြောင်လို့အကြံပြုချင်ပါတယ်ဆိုတော့ရေးလာတာပါသောရရှင်ရဲ့ပေးစာတွေကိုဒီနေ့တော့ဒီမှနဲ့ရက်ချင်ပါတယ်နော်တေးတောင်းလာတဲ့သောရရှင်တွေကိုဆက်ပြီးအလှည့်ပေးဖို့ရှိပါတယ်ရှင်ကျွန်တော်ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာဝိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင်bemis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးပတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရစနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင်အခုဆက်ပြီးတော့တေးတောင်းလာတဲ့သောရရှင်ကတော့တေးတောင်းလာတဲ့အောင်မြင်သူဆိုတဲ့သောရရှင်တောင်းဆိုထားတဲ့တခြင်းလေးထုတ်လွှင့်ပေးကြပါလေ။သူကခိုင်ထူးရဲ့နောက်ဆုံးအိမ်မက်နဲ့ညတော်အချင်းဆိုတဲ့တခြင်းလေးကတပုတ်ထုတ်လွှင့်ပေးပါတဲ့။ဟုတ်ကဲ့ပါ။ဒီတပတ်တော့ညတော်အချင်းဆိုတဲ့တခြင်းလေးထုတ်လွှင့်ပေးကြပါရနော်။ခိုင်ထူးတည်ဆူထားတဲ့ဒီတခြင်းလေးကိုသွားရချင်တဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ရှင်။နားဆင်ကြပါဦးနော်
။ဂျန်ဝိုလင်းလင်းချင်းကာလန်တကာသာသလွေအတိုင်းသာကြောင်းရဲ့ခိုင်မှငဟာလို့တူအေးတူအဲစာရအနာတုံလုံး၍သာမိတ်ဆွေကိုတို့ရင်နှုတ်ဆက်ကျုံလုံးတွေမရတဲ့နေရင်ရောင်နေရောင်လူလာပြီးခွင့်ပြုတငယ်ချင်းအနန္တင်လာရဲ့တွေ၍ထွက်ခဲ့ဒီမှာမျောလင်းချင်းတို့ရင်တွင်ရဲ့သက်သက်ညုံချင်းချင်းရဲ့တော်လည်းနဲ့ချိုတဲ့ငါဘဝရှိပါစေတကယ်ချင်းငါသည်မြတ်သောအချင်းကိုကျင့်၍နေရအစံနိုင်နေ၏ဒီမွန်တဲ့တည်းရဲ့ပြိုင်နစာကျွမ်းလူအလင်းရောင်တွေသွမ်းမိုးတလဲလဲအနောက်တောင်သူနေပြီဒီခေတ္တကကံကိုအာသာရှိစေမာကုတို့ဟာလေလေလုံးလားတကူသာဝိုင်းအတွက်ခံစားပြရှာနိုင်ရဲ့လေမလမ်းဆောင်လေးလို့
ရတော့အကျင့်ဆိုတဲ့တခြင်းကိုနားဆင်ပေးကြရပါမယ်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေ၊ရှင်းပြစာတွေနဲ့ဒီတခြင်းတောင်းလာတွေကိုတင်းငွေရည်နဲ့ညပိုင်းနဲ့ဒီမင်းလာနဲ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တစ်ပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွဲထုတ်ပေးခဲ့တဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြန်နားထောင်နိုင်ကြလို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာတွားပြီးတော့နားထောင်နိုင်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambis.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်ရဲ့အားလုံးရှင်လန်းချမ်းမြေကြပါစေ
။အိုင်မြတ်တဲ့ခင်စိတ်ကနာကိုရာကိုတွေးစဉ်းစားရင်လိမ္မာသာလေးခုတော့ဒီနောက်ွယ်မှာအမားရှိမှာကဲကိုကိုအားကိုရဲ့ဆိုရဲ့တန်တရားအမိုက်ရဲ့ကံကြမ္မာဘဝကတိုက်ွယ်ညမွန်ရှင်အားတူတော့ကောင်းမွန်ရင်တဲ့ဝန်ခံခြင်း
သတင်းတွေကြည့်ရှုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေရဲ့မှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်လို့သတင်းတွေကတူတာဆိုပြီးကျမညညလင်းကတင်ဆက်ပေးထားပါတယ်။ဒီတစ်ပတ်မှာတော့အုပ်ချုပ်မှုအာဏာကိုဘယ်လိုနည်းနဲ့မှလွှဲပြောင်းမပေးဘဲလက်ရှိအချိန်ထိအာဏာချုပ်ကင်ထားတဲ့ကဘာပေါ်က
အာဏာသက်တမ်းအရှိဆုံးဖြစ်တဲ့နိုင်ငံအကြီးအကဲတွေနဲ့သူတို့အုပ်ချုပ်နေတဲ့နိုင်ငံတွေရဲ့အခြေအနေတွေကြောင်းပြောပြပေးထားပါတယ်။အာဖရိကတိုက်ရဲ့လယ်ပိုင်းမှာရှိတဲ့ကင်မရွန်နိုင်ငံရဲ့လက်ရှိသမ္မတအသက်88နှစ်အရွယ်ဖာဘီယာဟာကမ္ဘာပေါ်မှာနိုင်ငံအုပ်ချုပ်မှုအာဏာကိုအချိန်အများဆုံးဆွဲကင်ထားစေဖြစ်တဲ့နိုင်ငံခေါင်းဆောင်တဦးဖြစ်ပါတယ်။သူဟာ1985ခုနှစ်ဇွန်လ1ရက်နေ့ကနေ1982ခုနှစ်အထိဝန်ကြီးချုပ်အဖြစ်အာဏာယူထားပြီး1982ကနေအခုအချိန်အထိသမရယာထူးကိုယူပြီးနိုင်ငံကိုအုပ်ချုပ်နေတာကြောင့်သူ့ရဲ့အာဏာသက်တမ်းက46နှစ်နီးပါးရှိလာပြီဖြစ်ပါတယ်။ကင်မရွန်နိုင်ငံဟာတပါတီစနစ်မဟုတ်ပေမဲ့ရွေးကောက်ပွဲတွေတိုင်းမှာသမရဖားပီယာရဲ့ပါတီကပဲအနိုင်ရနေတာပါ။နိုင်ငံတကာကနိုင်ငံရေးလှိလာသူတွေကတော့ရွေးကောက်ပွဲတွေဟာတရားမျှတမှုမရှိတဲ့မတမာတဲ့ရွေးကောက်ပွဲတွေလို့ကောက်ချက်ချပြောဆိုကြပါတယ်။ကင်မရွန်နိုင်ငံဟာဘက်ဆုံမှာအခက်တိလိုက်စားမှုအများဆုံးရှိတဲ့နိုင်ငံတစ်ခုဖြစ်တယ်လို့လည်းသတိတနာစင်စရာတွေမှာဖော်ပြပါတယ်။ဒါအပြင်အာဏာပိုင်တွေရဲ့လက်နက်ကိုင်အဖွဲ့အစည်းတွေဟာနိုင်ငံသားတွေအထူးသဖြင့်လူနည်းစုတိုင်းရင်းသားတွေကိုနှိပ်စက်ညှဉ်းပန်းဖမ်းဆီးတပ်ဖြတ်တဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်လို့ကုလသမဂ္ဂနဲ့လူအခွင့်အရေးအဖွဲ့အစည်းတွေကပြောပါတယ်။အာဖရိကတိုက်ကနိုင်ငံတွေထဲမှာကင်မရွန်နိုင်ငံဟာကျောင်းရင်းစရိတ်အကြီးမားဆုံးနိုင်ငံလည်းဖြစ်ပြီးစစ်မှားရေးဆောင်ရှောက်မှုနေကြတာကြောင့်လူသက်တမ်းကချမ်းမြ58နှစ်လောက်ပဲရှိတဲ့နိုင်ငံဖြစ်ပါတယ်။ဒုတိယသက်တမ်းအရှိဆုံးအာဏာရှင်အဖြစ်သတ်မှတ်ခံရသူကတော့ Equatorial Guinea နိုင်ငံရဲ့သမ္မတ Teodoro Obiang Nguema Basogo ဖြစ်ပါတယ်။အသက်88နှစ်ရှိပြီဖြစ်တဲ့သမ္မတ Obiang Nguema ဟာစစ်တပ်အရာရှိဟောင်းတဦးဖြစ်ပြီး1985ခုနှစ်ကဦးလေးတော်ဆက်သူဖြစ်တဲ့နိုင်ငံရဲ့သမ္မတစီကစစ်အာဏာသိမ်းယူပြီးအာဏာကိုရယူထားတာပါ။အခုချိန်ထိသူအုပ်ချုပ်နေတဲ့ကာလ41နှစ်ကျော်မှာသူရဲ့လုံခြုံရေးတပ်အင်အားကိုတုံးပြီးဥပဒေမဲ့တပ်ဖြတ်တာတွေအာဏာပိုင်တွေကနောက်ခံပေးထားတဲ့ပြန်ပြီးဆွဲတာတွေအကျဉ်းသားတွေနဲ့ဖမ်းဆီးခံထားရသူတွေကိုရည်ရွယ်ချက်ရှိရှိညှိမ့်မှနှိပ်စက်တာတွေအကျဉ်းဆောင်တွေအချုပ်ခန်းတွေထဲမှာအသက်အန္တရာယ်ချင်းချောက်ခံရတာတွေအပြစ်မဲ့ဥပဒေမဲ့ဖမ်းဆီးခံရပြီးဘယ်သူလဲမှဆက်သွယ်ခွင့်မပေးတာတွေပြုလုပ်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုထားပါတယ်အာဖရိကတိုက်အလဲပိုင်းဒေသအနောက်ဖက်ကမ်းရိုးတန်းမှာရှိတဲ့အဲ့ဒီနိုင်ငံဟာအာဖရိကမှာရေနံထုတ်လုပ်မှုအများဆုံးနိုင်ငံဖြစ်ပေမဲ့လူနည်းစုကသာချမ်းသာကြွယ်ဝမှုကိုခံစားနေရပြီးလူမှုဖွံ့ဖြိုးမှုအ ਨੇ ဆုံးနိုင်ငံစီမှာပါနေတာပါ။နိုင်ငံရဲ့လူဦးရေတဝက်နီးပါးလောက်ပဲတောက်ရည်တန်းကိုရရှိရာကြောင်းခလီးငယ်ဆယ်ရာခိုင်နှုန်းကျော်ဟာအသက်၅နှစ်မပြည့်ခင်မှာတည်ဆုံနေရတယ်လို့လည်းလေ့လာမှုတွေကဖော်ပြထားပါတယ်။နိုင်ငံအာဏာအုပ်ချုပ်မှုတက်တန်းအရှိဆုံးတတိယနေရာမှာရှိနေသူကတော့အီရန်နိုင်ငံရဲ့ခေါင်းဆောင်အယာတိုလာအလီခါမေနီဖြစ်ပါတယ်။အသက်82နှစ်ရှိပြီဖြစ်တဲ့ခါမေနီဟာနိုင်ငံရဲ့အာဏာကို1982ခုနှစ်ထဲကရယူထားတာအခုဆိုရင်39နှစ်ကျော်နေပါပြီ။ရှေးဟောင်းငွေကြေးမှုကြီးမားတဲ့အီရန်နိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးစီးရေးအရာအလုံးဟာအုပ်ချုပ်သူတဦးတည်းရဲ့လက်ထဲမှာချုပ်ကန်ထားပြီးသူနဲ့သူ့အဆိုအရကိုစိုက်ကျဉ်သူတွေကိုလည်းအင်အားသုံးဖြိုခွဲနှိမ်နှင်းမှုတွေလုပ်တာကြောင့်ခါမေနီဟာကမ္ဘာပေါ်မှာအာဏာရှင်အဖြစ်နာမည်ကြီးသူတဦးဖြစ်ပါတယ်။သူ့လက်ထက်မှာရှိတဲ့အီရန်နိုင်ငံဟာလူအခွင့်အရေးချိုးဖောက်ခံရမှုနိုင်ငံတွေထဲမှာရှိနေပြီးတော့အထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေကအခွင့်အရေးချိုးဖောက်ခံရတာတွေအဆိုးဆုံးဖြစ်နေတယ်လို့လေ့လာသူတွေကတင်ပြထားပါတယ်ရှင်
။တင်းငင်းတွေနေ့အတွက်အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြလို့ပြီးမှတော့တင်းအချင်းချုပ်ကိုတင်ပြပေးပါအောင်မယ်ခင်ဗျာ။ဒီမနက်ကမစစ်တပ်ကအာဏာသိမ်းလိုက်တာလေးလနီးပါးကြာလာပြီဖြစ်ပေမဲ့စစ်အာဏာရှင်စန့်ကျင်ဆန္ဒပြပွဲတွေနေရာဒေသအတော်များများမှာဆက်ရှိနေကြပါသောပိုင်းကာလတွေတုန်းကလို့ဆန္ဒပြသူအရေးအတွက်မများတော့ပေမဲ့ပြည်သူတွေဟာရရနီလန်ပေါင်းစုံနဲ့အာဏာရှင်ကိုဆက်လက်ဆန့်ကျင်နေကြပါတယ်။ဆီယနာရှင်ဆန့်ကျင်ဆန္ဒပြပွဲတွေနေ့စဉ်ရက်ဆက်စုစုလို့ပြုလုပ်နေတဲ့တနင်္လာရီတိုင်းတပွဲမြို့ကန်တွေရဲ့တပ်ပေါင်းစုတပိတ်ဒီကနေ့လဲလက်မတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။မန္တလေးမြို့ပေါ်မှာတော့လူငယ်တွေလက်ဖက်ရည်ဆိုင်တပိတ်ဆင်နွှဲခဲ့ကြပါတယ်။မိုးကုတ်မြို့ကြက်ပြင်းစေးအထက်တန်းကျောင်းအနီးမှာဒီကနေ့ပုံပေါက်ကွဲမှုဖြစ်ပွားခဲ့တဲ့အတွက်စစ်ကောင်စီတပ်ဖွဲ့ဝင်တို့ထိခိုက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။မြန်မာအနာတင်းစစ်ကောင်စီတပ်ဖွဲ့တွေနဲ့တိုင်းဒေသလက်နက်ကိုင်ညွန့်ပေါင်းအဖွဲ့တွေကြားတင်းငွေနေမနဲ့အစောပိုင်းကတရုတ်မြန်မာနယ်စပ်မူဆယ်မြို့အနီးမှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်တင်းငွေနေည VOA မြန်မာပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ် VOA တော်ရစီမံနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်ရဲ့ပေါင်းခင်းဝင်နိုင်ကြပါစေ လိုရာပန်းနိုင်ကိုအမြန်ဆုံးစုခုနိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်ကျွန်တော်ဇော်ဝင်လိုက်ပါThis program